to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2020ပြည်နှစ်ဇန်နဝါရီလ16ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတထရန့်ကိုတရားဆွဲဆိုထားတဲ့အမှုအထက်လွှတ်တော်မှာကြားနာစစ်ဆေးမှုကိုဥဆောင်မဲ့သူတွေကိုအောက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။သမ္မတထရန့်ဟာအမေရိကန်တရုတ်ကုန်သွယ်ရေးအငြင်းပွားမှုကိုဖြေရှင်းပြီးကုန်သွယ်ရေးကဏ္ဍဦးသဘောတူညီချက်ကိုလက်မှတ်ထိုးလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရှောင်းနေတဲ့ရိုဟင်ဂျာတွေနေရပြန်နိုင်ရေးမြန်မာအစိုးရကိုဖိအားပေးပြောဆိုပေးဖို့ ICRC ကိုဘင်္ဂလားဒေ့ရှ်ကတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရမင်းထုံးနဲ့အတူတင်ပြမှာပါခင်ဗျ
။ကောင်းပါပြီ။သတင်းစီစဉ်နောက်ပိုင်းနားဆင်ရမှာကတော့
အလို့တခုလုပ်ရင်ရေရှည်အတွက်ကြည့်ရမယ်။ဒါကြောင့်အကုန်လုံးကြည့်ဖို့ဆိုတာကတော့ဖက်ဒရယ်နိုင်ငံတခုတည်ဆောက်ပြီးမှပဲကျွန်တော
်။ဒါကတော့မနေ့ပြန်မှာမြန်မာနိုင်ငံကိုရောက်လာတော့မယ်တရုတ်သမ္မတရှီချင်းဖင်ရဲ့ခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအကောင်ခိုင်မာစေဖို့ရည်ရွယ်ပေမဲ့လည်းသမ္မတရှီတွန်းအားပေးမဲ့မြန်မာနိုင်ငံတွင်တရုတ်ရဲ့ကြီးမားလာတဲ့စီမံကိန်းကြီးတွေပေါ်မှာဒေသခံပြည်သူတွေကစိုးရိမ်မကင်းဖြစ်နေတဲ့အကြောင်းတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါအီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေကိုလည်းကြားရမှာပါ။နောက်ပိုင်းမှာတော့ဥကြော်ဇန်သားရဲ့မြန်မာအရေးသုံးသက်ချက်ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေပြင်ပြည်သူ့ကျန်းမာရေးအစီအစဉ်စတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်။
သမ္မတဒေါ်နယ်ထရန့်ကိုတရားဆွဲဆိုတဲ့အမှုအထက်လွှတ်တော်မှကြားနာစစ်ဆေးတဲ့အခါဒီမိုကရက်ပါတီဘက်ကဥဆောင်တရားဆွဲဆိုဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကရွေးချယ်ထားတဲ့သူ5ဦးကိုအောက်လွှတ်တော်မှမနေ့ဗုဒ္ဓနေ့ကမဲခွဲအတည်ပြုပေးလိုက်ပါပြီ။ဒါနဲ့တပါးတည်းမှာပဲသမ္မတအပေါ်တင်ထားတဲ့ဆွဲချက်နှစ်ခုကိုလည်းအထက်လွှတ်တော်ကိုပို့လိုက်ပြီးဖြစ်ပါတယ်။ဒီမိုကရက်ပါတီဝင်အများစုရှိတဲ့အောက်လွှတ်တော်ကအောက်လွှတ်တော်ကိုစားဥဆောင်တရားဆွဲဆိုကြမဲ့သူတွေကိုပါတီလိုင်းအတိုင်းမဲခွဲအတည်ပြုပေးလိုက်တာဖြစ်ပါတယ်။ပုထုနှင့်နောင်ပိုင်းအစင်လာအတိုင်းအောက်လွှတ်တော်ကိုစားဥဆောင်တရားဆွဲကြမဲ့ကိုစလေခုနှစ်ဦးဟာသမရပေါ်တင်ထားတဲ့ဆွဲချက်နှစ်ခုကိုကန်ပြီးလွှတ်တော်အဆောက်ဦးရဲ့တစ်ဖက်မှာရှိတဲ့အထက်လွှတ်တော်ရှိရာဘက်ကိုလူကိုယ်တိုင်သွားပေးကြမှာဖြစ်ပါတယ်။ကြားနာစစ်ဆေးမှုတွေကိုတော့ရှေ့သတင်းပတ်အတွင်းစတင်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌနဲ့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌတို့ပါအဝင်ဒီအမှုကိုဥဆောင်တရားဆွဲဆိုကြမဲ့ဒီမိုကရက်ပါတီဝင်ကိုစလေခုနှစ်ဦးကိုအောက်လွှတ်တော်ဥက္ကဋ္ဌအနစီဘလူစီကဗုဒ္ဓနေ့အစောပိုင်းမှာပဲရွေးချယ်ပေးခဲ့တာပါအဖွဲ့ဝင်ဖြစ်ပေါင်းသူတခြားပုဂ္ဂိုလ်တွေကတော့ဆီလ်ဗီယာဂါစီယာဟာကင်ဂျက်ဖရီဇိုးလော့ခ်ဂရင်းဂျေးဆန်ခရိုနဲ့ဗယ်ဒမင်းစ်တို့ဖြစ်ကြတယ်လို့ဆိုပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်တရုတ်ကုန်သွယ်ရေးအငြင်းပွားမှုကိုဖြေရှင်းမဲ့ကုန်သွယ်ရေးကဏ္ဍဦးသဘောတူညီချက်တရက်ကိုတရုတ်ဥတတိယဝန်ကြီးချုပ်ယူဟေးနဲ့အတူဗုဒ္ဓနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်သမ္မတထရမ့်ကတိတက်ပိုပြီးကြီးမားတဲ့ကုန်သွယ်ရေးသဘောတူညီချက်မျိုးမရှိနိုင်တော့ပါဘူးလို့ပြောသလိုဒီသဘောတူညီချက်ဟာကမ္ဘာတစ်လောကငြိမ်းချမ်းတည်ငြိမ်မှုအဖွဲ့အစည်းကိုဥတည်သွားစေလိမ့်မယ်လို့လည်းဟော်ကင်းထုတ်လိုက်ပါတယ်။ဗုဒ္ဓဦးနေ့မှာအချိန်ကြာကြာကျင်းပခဲ့တဲ့လက်မှတ်ရေးထိုးပွဲအခမ်းအနားမှာတူတူတရဝန်ကြီးချုပ်လျူဟေးကတူသမ္မတရှီဂျင်ပင်ကသမ္မတထရမ့်ကိုပေးပို့တဲ့စာကိုဖတ်ကြားခဲ့ရမှာသမ္မတရှီဂျင်ပင်ကနောက်တစ်ဆင့်ကတော့နှစ်ဖက်အနေနဲ့ဒီသဘောတူညီချက်ကိုစိတ်အားထက်တဲ့တန်တန်းနဲ့အကောင့်ထဲဖော်ကြားဖို့ပဲဖြစ်တယ်လို့ပါရှိပါတယ်။သူကိုယ်တိုင်ပြောတဲ့မင်္ဂလာမှာတော့တရုတ်ဒုတိယဝန်ကြီးချုပ်လီယူကဆေးဆက်ဆွေးနွေးကြစဉ်အတွင်းအဖို့အထစ်တွေရှိခဲ့ပေမဲ့နှစ်ဖက်ဆေးဆက်ညှိနှိုင်းသူတွေအကြားလက်မလျှော့ချက်ကြဘူးလို့ဆိုပါတယ်။တရုတ်နဲ့အမေရိကန်ကြားအဆင့်တစ်ကုန်သွယ်ရေးသဘောတူညီချက်ကိုဒီဇင်ဘာလလယ်ကရရှိခဲ့တာဖြစ်ပြီးအဲ့ဒီသဘောတူညီချက်ဟာတရုတ်နိုင်ငံနဲ့အမေရိကန်တရုတ်နိုင်ငံအနေနဲ့အမေရိကန်ကုန်ပစ္စည်းတွေပုံမဝယ်ယူရေးနိုင်ငံရခြားကုမ္ပဏီတွေကိုနှိပညာအာဓမာလွှဲပြောင်းပေးခိုင်းတဲ့လုံနီးလုံဟန်ကိုတရုတ်တို့ရပ်ဆိုင်းပြရေးနဲ့ပို့ကုန်တန်ဖိုးဈေးချိုစေဖို့ငွေကြေးကစားတာတွေမလုပ်ဖို့လဲပါဝင်ပါတယ်။ဒုတိယအဆင့်သဘောတူညီချက်အတွက်ဆေးဆက်ဆွေးနွေးပွဲတွေကိုချက်ချင်းပဲဆက်တင်တော့မှာဖြစ်ပြီးတတိယအဆင့်အနေနဲ့ရှိမှာမဟုတ်ဘူးလို့လည်းအမေရိကန်သမ္မတကပြောပါတယ်။သမ္မတထရမ့်ရဲ့အဆိုအရတရုတ်နိုင်ငံဟာအမေရိကန်ထွက်ကုန်အမေရိကန်ဒေါ်လာ200ဘီလီယံဘူးတင်သွင်းมาဖြစ်ပြီးဘီလီယံ90ကတော့လည်းထွက်ကုန်ပစ္စည်းတွေဖြစ်ပါတယ်တရုတ်သမ္မတရှီဂျင်ပင်ကသမ္မတထရမ့်စီကိုပေးပို့တဲ့စာမှာတော့အမေရိကန်တို့အနေနဲ့တရုတ်ကုမ္ပဏီတွေကိုမျှတတက်တာဆက်ဆံဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ
Ukraine ခီးသည်တင်လေရင်ကိုပြစ်ချလိုက်ကြောင်းအီရန်အစိုးရကဝန်ခံပြောဆိုပြီးဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာကြောင့်အမျိုးသားညီညွတ်ရေးအတွက်အီရန်သမ္မတဟာဆန်ရူဟာနီကပို့ထုတ်နေမှာဆော်ဩလိုက်ပါတယ်။အစောပိုင်းတုန်းကတော့လေရင်ဟာစစ်ပိုင်းဆိုင်ရာချိုးယွင်းချက်ကြောင့်ပြစ်ချခဲ့တာလို့အီရန်ကပြောကြားခဲ့ပေမဲ့ရက်အနည်းငယ်ကြာတဲ့အခါမှာတော့လေရင်မပါသွားတဲ့ခီးသည်186ဆလုံးတည်ဆုံခဲ့ရတဲ့အဲ့ဒီလေရင်ကိုအီရန်စစ်တပ်ကမှားယွင်းပြစ်ခတ်ခဲ့ကြောင်းဝန်ခံပြောကြားခဲ့ပါတယ်။လေရင်မပါသွားသူခီးသည်အများစုဟာအီရန်နိုင်ငံသားတွေဖြစ်ပါတယ်။အစိုးရကအဲ့ဒီလိုဝန်ခံပြောကြားလိုက်ပြီးတဲ့နောက်ရက်ဆက်ဆိုသလိုအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအီရန်ကမြို့ကြီးတွေမှာဖြစ်ပေါ်ခဲ့ပါတယ်စစ်တပ်ကလေရင်ကိုပစ်ချလိုက်ကြောင်းနောက်ကျပြီးမှအကြောင်းကြားခဲ့တဲ့ဆိုရင်အဲ့ဒီလူတွေတောင်းပန်ကြပါစေလို့တိုင်းပြည်ကိုရုံးမြင့်တန်ကြားကနေတည်းပြောကြားတဲ့မင်းကွန်းထဲမှာသမ္မတရူဟာနီကထည့်သွင်းပြောကြားခဲ့ပါတယ်ဘာကြောင့်လေရင်ကိုပစ်ချလိုက်တယ်ဆိုတဲ့ဖြစ်ချင်းချက်ပေးဖို့ကိုလည်းသမ္မတရူဟာနီကတောင်းဆိုလိုက်ပြီးအစိုးရအနေနဲ့တိုင်းပြည်ကိုစီမံအုပ်ချုပ်ပုံပြောင်းလဲပစ်ဖို့လိုအကြောင်းလဲထည့်သွင်းပြောကြားခဲ့ပါတယ်လာမယ့်ဖေဖော်ဝါရီ21ရက်နေ့မှာကျင်းပဖို့ရှိတဲ့ထရီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်လို့တဲ့ကိုယ်စားလှယ်လောင်းတွေကိုဟန်တားခြင်းမပြုဘူးလဲသမ္မတကရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုလိုက်ပါတယ
်အယ်လ်ဒေးနီးယားအစိုးရကအီရန်တပ်နံပါတ်2ဦးကိုမလိုလားအသက်သူတွေပါစနာနွန်ဂရာတာဖြစ်ကြေညာလိုက်ပြီးဗိုလ်တပ်နေကတိုက်မိကနေနှင်ထုတ်လိုက်ပါတယ်အယ်လ်ဒေးနီးယားနိုင်ငံယာယီနိုင်ငံခြားရေးဝန်ကြီးဂန်ကဂျာစ်ကအဲ့ဒီတပ်နံပါတ်2ဦးဟာပြည့်ရထားတဲ့တပ်နံပါတ်အဆင့်အတန်းနဲ့တပ်နံပါတ်ဆက်ဆံရေးဆိုင်ရာ Vienna Convention ကိုချိုးဖောက်ခဲ့ကြောင်း Facebook မှာရေးသားပြီးအယ်လ်ဒေးနီးယားအစိုးရရဲ့ဆုံးဖြတ်ချက်ကိုကြေညာလိုက်တာဖြစ်ပါတယ် VOA ကရရှိတဲ့အယ်လ်ဒေးနီးယားအစိုးရနဲ့နှိစက်တဲ့အတွင်းသတင်းတွေအရတော့အဲ့ဒီတပ်နံပါတ်2ဦးဟာအယ်လ်ဒေးနီးယားနိုင်ငံနဲ့အမျိုးသားလုံခြုံရေးကိုအနေပြုနေတာကြောင့်အခုလိုနှင်ထုတ်လိုက်တာလို့ပြောပါရယ်အီရန်ယဉ်ကျေးမှုတမ်မူဆိုင်ယက်အာမက်ဟိုဆင်နီအလာစတာအရင်ကအီရန်တော်လှန်ရေးအဆောင်တပ်ဖွဲ့မှအစ်မင်းယာရူးကိုရယူခဲ့ဘူးသလိုနောက်တူဖြစ်တဲ့မိုဟာမက်ဘင်နာနယ်မာတီဟာလည်းအီရန်ထောက်လှမ်းရေးအေဂျင်စီ MOIS အဖွဲ့ဝင်တူလည်းဖြစ်ပါရယ်တရင်အရေးအမြစ်တွေအရသူဟာဥရောပနိုင်ငံတွေမှာကျူးလွန်တဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတူလို့လည်းသိရပါရယ်ဗီအိုအေကရတဲ့အဲ့ဒီသတင်းအမြင့်မှာပဲနှင်ထုတ်ခံရသူအီရန်တန်တမန်တို့ဟာအမေရိကန်တို့လေကြောင်းကတပ်ဖြတ်ခဲ့သူအီရန်ခော့စ်တပ်မှုဘိုဂျုတ်ခါဆန်ဆိုလမန်နီရဲ့အပေါင်းပါတွေဖြစ်တယ်လို့လည်းဆိုပါရယ်ဝါရှင်တန်ကနိုင်ငံခြားရေးရာနဲ့လုံခြုံရေးဆိုင်ရာလေလာသုံးသပ်သူအေဒရီရန်ရှူတီနီကတော့လက်ရှိတန်တမန်ရေးအရအဖူးထစ်ဖြစ်နေတဲ့အယ်လ်ဘေးနီးယားနဲ့အီရန်ကြားအခုဖြစ်ရကြောင်းပိုလို့ဆိုသွားစေတယ်လို့သုံးသပ်ပါရယ်အယ်လ်ဘေးနီးယားနိုင်ငံဟာအီရန်တန်တမန်တွေကိုမလိုလားအပ်သူတွေအဖြစ်ကြေညာတာအခုအချိန်ဟာ73လအတွင်းဒုတိယအချိန်ဖြစ်ပါရယ်ခင်ဗျာ
ဗီအိုအေအမေရိကန်တမ်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်ဘေးကင်းလုံခြုံစွာနေရပြန်ပြီးရရှိရတည်နိုင်မယ့်အခြေအနေတွေဖြစ်ပေါ်လာအောင်မြန်မာဘက်ကဖန်တီးပေးရေး ICRC နိုင်ငံတကာကြက်ချင်ဤအဖွဲ့အနေနဲ့မြန်မာနိုင်ငံနဲ့လက်တွဲဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒေါက်တာ AK Abdul Momen ကပို့ထုံးနေမှာတိုက်တွန်းလိုက်ကြောင်းဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာရေးသားထားပါတယ်ရိုဟင်ဂျာပြည်ပခောက်ကိုမြန်မာဘက်ကဖန်တီးတာဖြစ်တဲ့အတွက်ဒီပြဿနာရဲ့အဖြေကိုလည်းမြန်မာဘက်ကပဲရှာဖွေလုပ်ဆောင်မှာဖြစ်ကြောင်းဝန်ကြီးမောင်မင်းကပြောပါတယ်ဘင်္ဂလားဒေ့ရှ်ဆိုင်ရာ ICRC အကြီးအကဲ Pierre Dobbs ကနိုင်ငံခြားရေးဌာနမှာသူ့ရဲ့ယာဒုခအလွာပေးအပ်ပွဲခန်းနာမှာဝန်ကြီးမောင်မင်းကအဲ့ဒီလိုတိုက်တွန်းပြောကြားလိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရိုဟင်ဂျာတွေအများအပြားရောက်ရှိနေတာနဲ့သူတို့ရဲ့ကလေးငယ်တွေပညာသင်ကြားခွင့်မရတဲ့ကိစ္စတွေပေါ်ဆိုရင်ကြောင့်လဲဝန်ကြီးမောင်မင်းမောင်ကပြောကြားခဲ့တယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်ဆိုင်ရာအကြီးအကဲဖြစ်တာဝန်ပေးအပ်ခြင်းမခံရခင် Pierre Dobbs ကICRC အဖွဲ့ရဲ့အရှိအာရှဆိုင်ရာအခြေခံအဖြစ်ဗီဂျင်းမြို့မှာမနစ်ဇူလိုင်လအထိတာဝန်ထမ်းဆောင်ခဲ့တာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့တစ်ဖက်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေနေရာပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုထားပါတယ
်ရုရှားနိုင်ငံမှာဝန်ကြီးချုပ်ဒီမီထရီမက်ဒ်ဗက်ဒက်ဖ်ကသူ့ရဲ့ဝန်ကြီးအဖွဲ့နှုတ်ထွက်လာကိုတရားဝင်တင်သွင်းလိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားပါလီမန်ကိုပို့ပြီးအင်အားကောင်းစေမဲ့အခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲချက်တွေကိုအဆိုပြုပြီးတဲ့နောက်မှာတိတ်မကြခင်မှာအခုလိုဝန်ကြီးအဖွဲ့နှုတ်ထွက်လာကိုတင်သွင်းခဲ့တာပါအခြေခံဥပဒေပြင်ဆင်ရေးအဆိုပြုချက်ကိုမော်စကိုမြို့မှာရုရှားပြည်ထောင်စုလွှတ်တော်နှစ်ပတ်လည်အစည်းအဝေးကျင်းပနေချိန်နိုင်ငံတော်အခြေပြမိန့်ခွန်းလို့ဆိုနိုင်တဲ့မိန့်ခွန်းကိုပြောကြားစဉ်ဗုဒ္ဓဟူးနေ့မှာသမ္မတပူတင်ကအဆိုပြုခဲ့တာဖြစ်ပါတယ် သမ္မတပူတင်ရဲ့မိန့်ခွန်းပြောကြားပြီးမကြာခင်မှာပဲဝန်ကြီးချုပ်မက်ဒ်ဗက်ဒက်ဖ်ကအခုအချိန်နေအောက်မှာရုရှားအစိုးရအနေနဲ့သမ္မတကလိုအပ်တာတွေဆုံးဖြတ်လုပ်ဆောင်နိုင်ဖို့အခွင့်အရေးပေးရမယ်ဆိုပြီးကြေညာချက်တည်းရထုတ်ပြန်ကြေညာခဲ့ပါတယ်။နောက်ပိုင်းမှာသမ္မတပူတင်ကရုရှားအခွန်ဌာနအကြီးကမစ်ခယ်မဆူစတင်ကိုဝန်ကြီးချုပ်အဖြစ်အမည်တင်သွင်းခဲ့တယ်လို့ရုရှားသတင်းဌာနတွေကပြောပါတယ်။သူမိန်ကောမှာအကြံပြုခဲ့တဲ့ရုရှားဝန်ကြီးချုပ်နဲ့အဓိကကျတဲ့ဝန်ကြီးတွေရဲ့အမည်စင်းကိုရုရှားဒူးမလွှတ်တော်ကမကြာခင်တင်သွင်းမှာဖြစ်ပါတယ်။သမ္မတရဲ့အကြံပေးအဖွဲ့ဖြစ်တဲ့နိုင်ငံတော်ကောင်စီကိုလည်းအခြေခံဥပဒေအရတရားဝင်အာဏာပိုင်အဖွဲ့အစည်းတစ်ခုဖြစ်လာစေဖို့လည်းသမ္မတပူတင်ကအဆိုပြုခဲ့ပြီးအခုပြင်ဆင်ချက်တွေဟာရုရှားနိုင်ငံရေးစနစ်အတွက်သိအရေးပါတဲ့အပြောင်းအလဲတွေဖြစ်တယ်လို့လည်းပြောပါတယ်။သမ္မတပူတင်ဟာသမ္မတတက်တန်းကုံဆုံးမဲ့2024ခုနှစ်နောက်ပိုင်းမှာလည်းတိုင်းပြည်ပေါ်သူ့ရဲ့ဩဇာအာဏာလွှမ်းမိုးမှုဆက်ရှိနေအောင်ကြိုးပမ်းတဲ့ပုံလဲပေါ်ပါတယ်ခင်ဗျာ။
ပါကစ္စတန်ကနျူကလ িয়ার လက်နက်တည်ဆောက်ရေးအစီအစဉ်မှာအသုံးချဖို့လိုအပ်တဲ့အမေရိကန်ပြစ်ပစ္စည်းတွေတင်ပို့ရောင်းချနေတဲ့နိုင်ငံတကာကွန်ရက်မှာပါဝင်သူပါကစ္စတန်လူမျိုးစီးပွားရေးလုပ်ငန်းရှင်၅ဦးကိုတရားဆွဲဆိုလိုက်ကြောင်းအမေရိကန်တရားရေးဌာနကပို့ထုတ်နေမှာကြေညာပါတယ်။ပြည်ပကိုကုန်ပစ္စည်းတင်ပို့ရောင်းချခွင့်လိုင်စင်မရှိဘဲအခုဆွဲချက်တင်ခံထားရသူတွေကအမေရိကန်ပြစ်ကုန်ပစ္စည်းတွေကိုဝယ်ယူပြီးပါကစ္စတန်အစစ်မြစ်သူတေသနဌာနနဲ့ပါကစ္စတန်အမှုမျိုးစွာအင်ကော်မရှင်တို့ထံကိုတင်ပို့ရောင်းချခဲ့တယ်လို့အမေရိကန်တရားရေးဌာနရဲ့ဆွဲချက်ထဲမှာဖော်ပြထားပါတယ်။2014ခုနှစ်စက်တင်ဘာလနဲ့2019ခုနှစ်အောက်တိုဘာလအကြားကုမ္ပဏီပေါင်း29ခုကတရားမဝင်နျူကလ িয়ার နဲ့ဆိုင်တဲ့ပစ္စည်းတွေအမေရိကန်ကနေပါကစ္စတန်ကိုတင်ပို့ရောင်းချခဲ့တယ်လို့ဆိုပါတယ်။ဒီတရားမဝင်တင်ပို့ရောင်းချမှုတွေနဲ့အမေရိကန်ကုမ္ပဏီတွေပါဝင်ခြင်းတော့မရှိဘူးလို့ဆိုပါတယ်။ပါကစ္စတန်နိုင်ငံရော်ဟပင်ဒီအခြေစိုက် Business World ဆိုတဲ့ကုမ္ပဏီနဲ့ဆက်နွယ်ပတ်သက်နေတဲ့အခုဆွဲချက်တင်ခံထားတဲ့သူတွေကိုနိုင်ငံတကာအရေးပေါ်စီးပွားရေးနဲ့ပြည်ပပုတ်ကုန်ထိန်းချုပ်ရေးဆိုင်ရာဥပဒေချိုးဖောက်မှုနဲ့ New Hampshire ပြည်နယ်အစိုးရကတရားစွဲဆိုလိုက်တာပါတရားစွဲခံထားရသူတွေဟာသူတို့ဘယ်ကိုပို့တယ်ဆိုတာမသိရအောင်ဂျာဂန်ကုမ္ပဏီတစ်ခုရဲ့အမည်ကိုအသုံးပြုပြီးတင်ပို့ခဲ့ကြတာဖြစ်ကြောင်းသူတို့ပေါ်တင်ထားတဲ့ဆွဲချက်ထဲမှာဖော်ပြထားပါတယ်သူတို့၅ဦးစလုံးဟာပါကစ္စတန်ကနေဒါဟောင်ကောင်နဲ့ဗြိတိန်တို့မှနေကြသူတွေဖြစ်ပြီးသူတို့ကိုဆွဲချက်တင်လိုက်တယ်ဆိုပေမဲ့အခုအချိန်ထိဖမ်းဆီးခြင်းမရှိသေးဘူးလို့ဆိုပါတယ်
ကမ္ဘာအကြီးဆုံးအင်တာနက်အွန်လိုင်းအရောင်းဝယ်ကုမ္ပဏီဖြစ်တဲ့ Amazon ရဲ့အမှုဆောင်အရာရှိချုပ် Jeff Bezos ကအိန္ဒိယနိုင်ငံမှာ American Dollar 1 Billion ယင်းနှစ်မြုပ်နှံမှာဖြစ်ကြောင်းဗိုလ်တုံးတွေကကြေညာလိုက်ပါတယ် Amazon ရဲ့စီးပွားရေးလုပ်ငန်းဆိုင်ရာလုပ်ပုံလုပ်နည်းတွေကြောင်းအိန္ဒိယနိုင်ငံကဒေတာဆိုင်ရာဆိုင်တွေအထည်နာနေတယ်ဆိုပြီးတော့အိန္ဒိယကုန်သည်တွေက Amazon ကိုဆန္ဒပြနေချိန်မှာအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ် Amazon ကုမ္ပဏီကိုတည်ထောင်သူလည်းဖြစ်တဲ့ Bezos က New Delhi မြို့မှာကုမ္ပဏီကကျင်းပတဲ့ပွဲတစ်ခုမှာအပြာရောင်အိန္ဒိယအမျိုးသားဝစ်စင်ကိုဝစ်စင်တက်ရောက်ခဲ့ပြီး27ရာစုနှစ်ဟာအိန္ဒိယနိုင်ငံပိုင်ဆိုင်တဲ့ရာစုနှစ်ဖြစ်တယ်လို့ပြောကြခဲ့ပါတယ်။ Amazon ရဲ့အခုယင်းနှစ်မြို့နာမှုဟာအိန္ဒိယမြို့ရွာပေါင်း100ကျော်မှာ Digital Center တွေထူထောင်ဖွင့်လှစ်မှာဖြစ်လို့အိန္ဒိယ Online Company ပေါင်း10,000တန်းကျော်ကိုအထောက်အကူပြုမှာဖြစ်တယ်လို့2025ခုနှစ်အရောက်မှာ10ဘီလီယံတန်ဖိုးရှိတဲ့အိန္ဒိယကနေပို့ကုန်တွေကိုမှာယူမှာလည်းဖြစ်ပါတယ်။ Amazon ကအခုယင်းနှစ်မြို့နာမှုဟာအသေးစားလုပ်ငန်းတွေကိုတိုးတက်စေဖို့ရွေးတာဖြစ်ကြောင်းပြောကြခဲ့ပေမဲ့ဆန္ဒပြနေသူအိန္ဒိယကုန်သည်တွေကတော့ဒါကိုအယုံကြည်မရှိဘဲချက်တာပရီးနေမှာဆန္ဒပြပွဲတွေဆက်လုပ်ဖို့ပြင်ဆင်နေပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံမှာတင်းနှင်းတွေကတောင်မီတောင်စတင်ပေါက်ကွဲခဲ့တဲ့အချိန်ကစလို့ဒေသခံပြည်သူ4000လောက်အိုးအိမ်ဆုံးခွာပြီးခလုံးစခန်းတွေမှာလာရောက်ခလုံးနေကြတယ်လို့အာဏာပိုင်တွေကပြောပါတယ်မြို့တော်မနီလာနဲ့65ကီလိုမီတာလောက်ဝေးတဲ့တောင်မြို့အနီးကနေရာအတော်များများကိုကန့်သတ်နေမည်ဖြစ်ရဲတပ်ဖွဲ့ကတမလိုက်ပြီးဒေသခံတွေကိုလည်းမဖြစ်မနေဘေးကင်းရာကိုထွက်ခွာသွားကြဖို့အမိန့်ထုတ်ပြန်လိုက်ပါတယ်တာမီတောင်ဟာပုံမပြင်းထန်ပြီးကြီးမားတဲ့ပေါက်ကွဲမှုတွေဖြစ်လာနေခြင်းရှိတယ်လို့ဖိလစ်ပိုင်ငရင်ဌာနကသိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျ
တရင်တွေကိုကိုဇော်ဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ကတင်ဆက်သွားတာပါရှင်။ကြာတာပရင်းနေနေခင် VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့မနေ့ပြန်ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံကိုရောက်လာတော့မယ့်တရုတ်သမ္မတရှီကျင်းဖင်ရဲ့ခီးစဉ်နဲ့ပတ်သက်လို့တင်ပြချင်ပါတယ်။သူရဲ့ခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအားကောင်းခိုင်မာစေဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်ပေမဲ့လည်းသမရရှိတွန်းအားပေးမယ့်မြန်မာနိုင်ငံတွင်တရုတ်ရဲ့ကြီးမားလာတဲ့စီမံကိန်းကြီးတွေအပေါ်မှာတော့ဒေသခံပြည်သူတွေဘက်ကအန္တရာယ်ဖြစ်စိုးရိမ်မကင်းဖြစ်နေကြပါတယ်။ AFP ဆောင်းပါးကိုအခြေခံပြီးတော့ဆက်ပြီးပြောပြမှာပါရှင်။တရုတ်နိုင်ငံမှာသမရအာဏာရပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးချိန်လာမဲ့ရှီရဲ့နှစ်ရက်ကြာခီးစဉ်အတွင်းတရုတ်ရဲ့အခမ်းကဏ္ဍပိုးပြီးခိုင်မာစေဖို့စ조사ရှာဖွေဖို့ရှိပါတယ်တရုတ်ရဲ့ယင်းနှိမ့်မြုပ်နှံမှုဟာမြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်မြုပ်နှံမှုစုစုပေါင်းရဲ့40ရာခိုင်နှုန်းဒါမှမဟုတ်ဒေါ်လာ4ဘီလီယံပမာဏထိရှိနေတာပါဒါအပြင်မြန်မာနဲ့တရုတ်ဟာ မဟာဗျူဟာအရလေအရေးပါတဲ့မိဖက်တွေဖြစ်နေပါတယ်။အခေယာကြတဲ့တရုတ်မြန်မာစီးပွားရေးစင်ကြံ CMEC ရဲ့ရည်ရွယ်ချက်ကလည်းတရုတ်ကုန်းတွင်ပိုင်းယွန်းနန်ပြည်နယ်ကနေအိန္ဒိယသမုဒ္ဒရာထိဖောက်ဖို့ဖြစ်ပါတယ်။တရုတ်အစိုးရရဲ့ကပလန်းစီမံကိန်းကြီးမှာလည်းမြန်မာနိုင်ငံကဒစိတ်တပိုင်းအရေးပါနေတယ်ဆိုတာကလည်းဒီလမ်းကြောင်းဖောက်ဖို့ဖြစ်ပါတယ်။အကဲခတ်သူတေတီရစ်ချတ်ဟိုဆေးကတော့တရုတ်သမ္မတရဲ့ခီးစဉ်ဟာအခွင့်အလမ်းတွေကိုရောကြီးမားလာတဲ့အန်ဒီယေတွေကိုရောနှစ်ခုစလုံးကိုယူလာပေးမှဖြစ်တယ်လို့သုံးသပ်ပါတယ်။တရုတ်နဲ့နယ်စပ်ချင်းထိနေတဲ့ကချင်ပြည်နယ်မှာရပ်ဆိုင်းထားတဲ့မြစ်ဆုံဆဲစီမံကိန်းရဲ့အနာဂတ်ကလည်းတရုတ်သမ္မတရှိရဲ့ခီးစဉ်ကိုဆက်လက်လွှမ်းမိုးနေမလားဆိုတာကလည်းစိုးရိမ်ဖွယ်ရာဖြစ်နေပါဗျ။2009ခုနှစ်ကဒုသမရယာရူးတာဝန်ယူထားတဲ့ရှီဟာမြစ်ဆုံဆဲစီမံကိန်းကိုအဲ့ဒီအချိန်ကစစ်အစိုးရနဲ့သဘောတူလက်မှတ်ရေးထိုးခဲ့သူဖြစ်ပါတယ်။ဒါပေမဲ့နှစ်နှစ်အကြာမှာဒီစီမံကိန်းပေါ်မြန်မာပြည်သူတွေရဲ့ကန့်ကွက်မှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်။စင်ကာပူနိုင်ငံပမာဏလောက်ကြီးမားပြီးဒေါ်လာ 3.6 ဘီလီယံတန်ဖိုးကုန်ကျမဲ့မြစ်ဆုံဆဲစီမံကိန်းဟာ AR မြစ်ကြောင်းစီးဆင်းမှုကိုထိခိုက်မှာဖြစ်တယ်လို့ဒေတာကန်ဒီအတွက်လည်းဘေးအန္တရာယ်ရှိနေတာဖြစ်ပါတယ်။ဒီနှစ်အကုန်ပိုင်းလောက်မှာကျင်းပမဲ့ရွေးကောက်ပွဲအကြိုကာလအတွင်းတကယ်လို့များမြစ်ဆုံဆဲစီမံကိန်းကိုပြန်ဆမယ်ဆိုရင်တော့ရွေးကောက်ပွဲမှာလူကြိုက်များမှုမရတဲ့အပြင်ဆန့်ကျင်ဘက်တွေရင်ဆိုင်ရမှာဖြစ်တယ်လို့ဆုံးရှုံးမှုကြီးကြီးမားမားကိုရင်ဆိုင်ရမှာဖြစ်တယ်လို့အကဲခတ်ရစ်ချတ်ဟိုဆေးကဆိုပါတယ်။တရုတ်ဒုနိုင်ငံသားဝင်ကြီးလူကြောက်ဟွီးကလည်းပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲအတွင်းမြစ်ဆုံဆဲကိစ္စကိုဖြေဆိုရမှာနှစ်နိုင်ငံအနီးကပ်ဆက်သွယ်ဆွေးနွေးနေကြောင်းမရှင်းမလင်းပြောသွားပါရယ်ဒေသခံကချင်ပြည်သူတွေကြားမှာတော့အမျက်ဒေါသတွေကပြန့်နှံ့နေသေးပါအသက်60အရွယ်အမျိုးသမီးကြီးနာဒုပရီဆိုရင်လွန်ခဲ့တဲ့10နှစ်မြစ်ဆုံဆဲစီမံကိန်းစတင်ဆောင်လုပ်ချိန်အစောပိုင်းကာလသူတို့အိမ်ယာမြေတွေကနေဖယ်ပေးခဲ့ရပြီးစီမံကိန်းရပ်ဆိုင်းလိုက်ပေမဲ့လည်းအခုချိန်ထိကိုယ့်အိမ်ကိုယ်ယာမပြန်နိုင်သေးပါဘူ
းအန်ချေစုန်ယောင်တာငါဖတ်မှန်နေတယ်မကြောက်ဘူ
းသူပြောသွားတာကဒီစီမံကိန်းကိုလုံးဝသဘောမတူတဲ့အကြောင်းဒါပေမဲ့အာနာပိုင်တွေရောတရုတ်ကပါသူတို့ရဲ့အတန်တွေကိုနားထောင်မယ်လို့မထင်ကြောင်းပြောသွားတာပါသူရဖြစ်တဲ့အောင်မြင်တာကနေဖယ်ရှားခံရပြီးတဲ့နောက်သူတို့အတွက်နေထိုင်စားတောက်ရေးဟာအလွန်ကိုခက်ခဲခဲ့တယ်လို့နာဒုပရိကပြောပါတယ်ကချင်ပြည်သူပါတီဒုဥက္ကဋ္ဌဒူဝါဂမ်ဂရွန်အောင်ခန်းရဲ့အမြင်ကလည်းအခုလိုကြီးမားလာတဲ့စီမံကိန်းကြီးတွေကိုအကောင့်ထဲပေါ်ရမှာဘတ်ပေါင်းစုံကနေအရင်ဆုံးစဉ်းစားဆုံးဖြတ်တင်ကြောင်းအခုလိုပြောပါတယ
်အလုပ်တစ်ခုလုပ်ရင်ရည်ရှည်အတွက်ကြည့်ရမယ်ဒါကြောင့်အကုန်လုံးကြည့်ဖို့ဆိုတာကတော့ဖက်ဒရယ်နိုင်ငံတစ်ခုတည်ဆောက်ပြီးမှပဲကျွန်တော်project တွေကိုဆွေးနွေးပြီးမှညီနိုင်ဆွေးနွေးပြီးမှလုံးဆရာရှိတာဒီလုတ်ကိုလိုအပ်တယ်ဆိုတဲ့ဟာကိုတင်ပြလိုပါတယ
်တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်ဟာရိုဟင်ဂျာအကြက်တဲရင်ဆိုင်နေရတဲ့အခြေအနေမှာဒေါအောင်ဆန်းစုကြည်ကိုထောက်ခံကြောင်းပြသဖို့ဖြစ်တယ်လို့လည်းအကဲကဲတချို့ကသုံးသပ်ပါတယ်အခုတရုတ်သမ္မတရဲ့ခီးစဉ်မှာနှစ်နိုင်ငံသဘောတူညီချက်ရဖို့အဓိကအလေးထားမဲ့အချက်တွေကတော့အလွန်ကြီးမားတဲ့ဆက်မှုစုံတည်ဆောက်ရေးစီမံကိန်းနဲ့ရခိုင်ပြည်နယ်ကကြောက်ဖြူရေးနဲ့စိတ်ကန်းစီမံကိန်းပဲဖြစ်ပါလိမ့်မယ်တောက်ကြနေမှာမြန်မာနိုင်ငံကိုရောက်ရှိလာတော့မယ်တရုတ်သမ္မတရှီကျင်းဖင်ဟာသူ့ရဲ့ခီးစဉ်အတွင်းနေပြည်တော်မှာသမ္မတဥဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှုရှိသလိုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံရေးပါတီ20ကခေါင်းဆောင်တွေကိုလည်းသမ္မတရှီကတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ရှင်။
ပြည်ဦးမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါရရှင်အခုလိုတရုတ်သမ္မတရှီချင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်အတောအတွင်းမှာပဲထိုင်းမြန်မာနယ်စပ်ကကရင်ပြည်နယ်မြဝတီခရိုင်အတွင်းမှာနေထိုင်နေတဲ့တရုတ်နိုင်ငံသား40ကျော်ကိုဗီဇာစီကံချိုးဖောက်မှုတရားမဝင်နေထိုင်မှုစတဲ့စီလာဝကရဲ့စီမင်းစီကံတွေနဲ့ဒီတရားဆွဲဆိုခဲ့ပြီးတော့တချို့ကတော့သူတို့တဲခိုနေထိုင်တဲ့အိမ်တွေကုမ္ပဏီတွေကိုတရားဆွဲမှာဖြစ်တယ်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်ဒီအကြောင်းကျမတို့ရဲ့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာတရုတ်နိုင်ငံသားများအများအပြားဝင်ရောက်နေထိုင်နေတာကြောင့်စောင့်ကြည့်လေ့လာရေးအဖွဲ့တွေကပြည်နယ်အစိုးရကိုတိုင်ကြားခဲ့တာတွေလုပ်ခဲ့တာကြောင့်ကိုယ်စင်းလေ့လာမှုတွေလုပ်ခဲ့ကြောင်းဒီထဲမှာတရုတ်နိုင်ငံသား40ကျော်ဟာဗီဇာစီးကပ်နဲ့မညီတာတွေဗီဇာတက်တန်းကျော်နေထိုင်တာတွေကိုတွေ့ခဲ့ရကြောင်းမြဝီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကအခုလိုရှင်းပြပါဗျ။
မနေ့ကတော့42ယောက်မှကျွန်တော်ပြီးတော့ဒီနေ့တစ်ယောက်ပေါ်မှာဒ တကယ်လို့နိုင်ငံသားတွေကဟိုဗီဇာစီကန်းဖော်ရတော့အဲ့နိုင်ငံသားကိုကြီးကြပါခင်ဗျာဒါပေမဲ့သူကဗီဇာစီကန်းတော့ညီပင်မဲ့နိုင်ငံသားကျတော့ဟိုတယ်တို့ဟိုတယ်ရခင်ဗျာဘစ်နက်ဗီဇာတို့ဆိုရင်တော့ဒီယုံတို့နေအိမ်တို့ site တို့တဲတာရှိတယ်တို့နေတာရှိတာပေါ့မှာသူကဒီလူတွေကိုဘယ်လိုလာပြီးတော့ဘယ်လိုနေထိုင်မှမယ်ဆိုတာကိုသူဗီဇာစီကန်းနဲ့ညီကြည့်ငိုရဲကြူပြီးတော့ဟိုလောက်ကနေဖောင်းစီတိုင်ထားရမှာခင်ဗျာသူကဟိုတွေ့ရဲ့အိမ်မှာတိုင်ရမျိုးပုံပေါ်မှာဒါသူရဲ့ရုပ်မှာဒါရဲ့သူ့ရဲ့လုပ်ငန်းခွင်မှာဒါသူတို့ကဒီမှာထားမှာဆိုတော့နေရာကိုကြိုပြီးပေးတာတော့ပေါ့မှာပေးထားတဲ့နေရာမျိုးဆိုရင်တော့အဲ့ဒီဒီကနဲ့လာတဲ့လူတွေအဲ့မှာတဲလိုက်နေရတာပေါ့ဟုတ်ကဲ့
အဲ
့လိုမဟုတ်ဘဲနဲ့ရိုးတဲခုကန်းတို့အိမ်လို့ကြတော့သူနေလို့မရဘူးခင်ဗျဟိုဟိုတယ်မဟုတ်ဘဲနဲ့တဲလို့မရတဲ့နေရာမျိုးမှာတွေ့တာပေါ့မှာဒီသူပြီးတော့သူတို့ခေါ်ပြီးတော့အတိတ်တိတ်ရှိခဲ့တာပေါ့ခင်ဗျဒီတဲ့ခါမှာဒီနေ့က42ယောက်တဲ့တဲယောက်ကတော့သူကပူဇာစီကနဲ့မကြည့်ခင်ဗျာသူကတော့သူလောက်ကအဲ့ဦးကြီးစက်သုံးစက်နဲ့ယူရပါတော့ခင်ဗျာနောက်ပြီးတော့ကျွန်တော်တို့အဲ့ဒီနေရာတစ်ခုကျော်တော့ရှိမှာပေါ့မှာအဲ့ထက်မှာငါးအိမ်ကတော့သူကနိုင်ငံယာသားတွေ့တာပေါ့မှာအဲ့တော့သူကအင်ရှင်တွေတရားဆောင်တာတစ်ခုနောက်တစ်ခုကတော့ဒီကုမ္ပဏီကို business visa နဲ့ဝင်လာတဲ့ကုမ္ပဏီရှိတယ်လေကုမ္ပဏီတော့သူစုံခံခွင့်မှုနဲ့အရေးယူဖို့ရှိတာပေါ့မှာ
ဒါကတော့မြဝတီမြို့ထဲမှာပဲအရေးယူတာတွေလုပ်ခဲ့တာဖြစ်ပြီးထိုင်းမြန်မာနယ်စပ်မြဝတီခရိုင်ရှိခုတ်ကမှရှိတဲ့ပြည်ရင်နေကြဆောင်တက်များထိမ့်ချုပ်ထားတဲ့နေရာတွေနဲ့မဆိုင်ဘူးလို့ဆိုပါရယ်။နေကြဆောင်တက်များထိမ့်ချုပ်ထားတဲ့နေရာတွေမှာတော့တရုတ်လူမျိုးများအတွက်အခန်းတွေအိမ်အားစီမံကိန်းတွေစောင့်လုပ်ဖွင့်လှစ်ထားပြီးချိုင်းနာတောင်တရုတ်တန်းဖြစ်စတင်လှုပ်ဆောင်နေတာပါ။အဲဒီကနေတဆင့်မြောက်ရီမြို့ထဲမှာလည်းကဘာလက်ခရီးသွားများတရုတ်လူမျိုးများနဲ့နိုင်ငံသားများဝင်ရောက်လာမှုတွေများလာပြီးစီးကပ်မဲ့နေထိုင်တာတွေဈေးဆိုင်တွေဖွင့်လှစ်ထားတာတွေကြောင့်ပြည်သူတွေကတိုင်တားမှုတွေဆောင်ကြည့်တဲ့အဖွဲ့တွေကလုတ်ပြီးတိုင်ကြတာတွေကြောင့်အခုလိုမျိုးအေးအေးယူဆောင်ရွက်မှုတွေလုပ်ခဲ့ရတာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မှအေးအေးမှာပါရှင်။ယူကရိန်းခီးတဲ့တဲ့လေရင်ကိုအီရန်စစ်တပ်ကပစ်ထလိုက်ကြောင်းပြောကြားပြီးရက်ဆက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာကိုကြည်ချင်းအဖြစ်အစိုးရပေါ်မှာပြည်သူတွေကအတော်လေးမကြေမနက်ဖြစ်နေတယ်ဆိုတာကိုပြသလိုက်တာပါ။အီရန်လူမျိုးအများစုအပါအဝင်လေရင်ပေါ်ပါလာတဲ့ခီးတဲ့186ဦးလုံးတည်ဆုံသွားရဖြစ်ရအတွက်သူတို့မှာတာဝန်ရှိကြောင်းအီရန်အစိုးရဝန်ခံပြောကြားပြီးမှဆန္ဒပြပွဲတွေဖြစ်ခဲ့တာပါ။လေရင်ပစ်ချလိုက်တဲ့ဖြစ်ရကအီရန်ထိပ်တန်းဗိုလ်ချုပ်ကြီးကိုအမေရိကန်ကပြစ်မှတ်ထားတပ်ဖြတ်လိုက်တဲ့အပေါ်အမျက်ထွက်နေရကနေနိုင်ငံရေးဖိနှိပ်မှုနဲ့အမေရိကန်ရဲ့စီးပွားရေးအရပိတ်ဆို့ရေးယူမှုတွေကြောင့်တိုင်းပြည်စီးပွားရေးကျနေတဲ့အခြေအနေတွေအတွက်ပြည်သူတွေရဲ့ဒေါသဟာအီရန်အစိုးရဘက်ကိုလှည့်သွားခဲ့တာပါ။ဆန္ဒပြပွဲတွေကအများစုပါဝင်လာမဲ့တော်လှန်ပုံကံမှုဖြစ်လာမလားဆိုတာနဲ့ပတ်သက်လို့ VOA သတင်းတောက် Brian Burton သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။ရာနဲ့ချီတဲ့အီရန်ကျောင်းသားတွေတိုင်းပြည်ရဲ့အစ္စလာမစ်ခေါင်းဆောင်တွေကိုရှုံချဆန္ဒပြနေကြပေမဲ့ဒီကနေတနင်္ဂနွေလုံးတိုင်းတာနဲ့တော်လှန်ပုံကံမှုတွေဖြစ်လာမလားဆိုတာပြောဖို့စောလွန်သေးတယ်လို့ Brookings Institute က Michael O'Hanlon လို့သူတည်တည်တွေကသုံးသပ်ပါတယ်
။ My expectationis that the demonstrations, however large they may be, are really not huge.
လက်ရှိဆန္ဒပြပွဲတွေဘလောက်ပဲကြီးနေပါစေဒါဟာတနိုင်ငံလုံးပါဝင်တဲ့အေယာမဆန္ဒပြပွဲကြီးတွေအဖြစ်ပြည့်နှံ့လာမယ်လို့ကျွန်တော်မျှော်လင့်မထားပါဘူး
။တရားရင်လေးစိတ်ကတက်ခါစားလေးမှာပဲယူကရိန်းခီးတဲ့တင်လေရင်ကိုဇန်နဝါရီလ10ရက်နေ့မှာမှာယွင်းပြစ်ချမိခဲ့ကြောင်းအီရန်အစိုးရကဝန်ခံပြောကြားအပြီးမှာကျောင်းသားတွေအများစုပါဝင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါ။အဲ့ဒီပြစ်ချမှုကြောင့်လေရင်ပေါ်ပါလာတဲ့ခီးတဲ့186စလုံးတိတ်ဆုံးခဲ့တာပါ။ဒီလေရင်ပြစ်ချမှုနဲ့ဆက်နွယ်နေသူတွေကိုဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအခုသတင်းပတ်ထဲမှာပဲအီရန်ကကြေညာခဲ့ပါတယ်။အီရန်ကထိပ်တန်းဗိုလ်ချုပ်ကြီးကတ်ဆင်ဆိုလမန်နီကိုအမေရိကန်ကပြစ်မှတ်ထားတပ်ဖြတ်လိုက်တာကိုလက်စားချေတဲ့အနေနဲ့အီရန်မှာရှိတဲ့အမေရိကန်လေတပ်အခြေစိုက်စခန်းကိုအီရန်ကဒုံးကျည်နဲ့ပစ်ခတ်တဲ့နေ့မှာပဲယူကရိန်းလေရင်ကိုပြစ်ချလိုက်တာပါ။ဆန္ဒပြသူတွေကဗိုလ်ချုပ်ကြီးဆိုလမန်နီရဲ့ရုပ်ပုံတွေကိုဆွဲချပစ်တာနဲ့မြေယုံပုံတွေနဲ့ပြနေတဲ့ရဲတွေရဲ့လက်ကနေလွတ်နိုင်မှုထွက်ပြေးနေကြတဲ့ចောင်းသားတွေကိုမတန်းတင်ရိုက်ကူးထားတဲ့ဗီဒီယိုတွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်။ဆန္ဒပြသူအများအပြားလည်းဖမ်းဆီးခံခဲ့ရပါတယ်။ဗိုလ်ချုပ်ကြီးဆိုလီမန်နီရဲ့ဇာပနာကိုလိုက်ပါပို့ဆောင်သူတွေကအမေရိကန်ကိုလက်စားချေဖို့ကြွေးကြော်ကြအပြီးမကြခင်မှာပဲအီရန်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါ။ဓာတ်ဆီဈေးတွေကို90ရာခိုင်နှုန်းအထိတိုးမြင့်သွားဖို့နိုဝင်ဘာလမှာအစိုးရကကြေညာအပြီးဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေနောက်ပိုင်းအစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအခုလိုထပ်မံဖြစ်ပေါ်လာတာပါတချို့နေရာတွေမှာလူညုံရေးတပ်ဖွဲ့တွေကလက်နက်မဲ့ဆန္ဒပြသူတွေကိုပစ်ခတ်ခဲ့ပါတယ်ဒါနဲ့ပတ်သက်လို့ Atlantic Council ကသူတည်သည် William Wetzler ကအခုလိုမှတ်ချက်ပေးပါတယ
် The regime has a great history of cracking down hard whenever threatened
သူတို့ကိုချင်းချောင်းမှုဖြစ်လာရင်အီရန်အစိုးရကအကြမ်းဖက်ဖြေရှင်းတတ်တဲ့အစဉ်လာရှိပါတယ်
အခုဆန္ဒပြပွဲတွေကအဲ့ဒီလိုအကြမ်းဖက်ဖြည့်ရှင်းမှုတွေကိုကျော်လွှားနိုင်ပါမလားဆိုတဲ့အရေးလက္ခဏာတော့မတွေ့ရသေးပါဘူး
။အီရန်ရဲ့ပက်ထိန်တဒုံးကျည်အစီအစဉ်နဲ့ဒေတာရင်းကစစ်သွေးကြွတွေကိုပံ့ပိုးပေးနေတာတွေရပ်တန့်ရေးအတွက်ရည်ရွယ်ချမှတ်တဲ့အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေကလည်းအီရန်စီးပွားရေးကိုအထိနာစေပါတယ်။ဒါကြောင့်လဲပြည်သူတွေကမကျေမနပ်ဖြစ်ပြီးဆန္ဒပြကြတာပါ။ဒါပေမဲ့ပိတ်ဆို့အရေးယူမှုတွေကြောင့်အမေရိကန်အပေါ်မကျေနပ်မှုတွေတိုးလာစေတယ်လို့ ICG နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ကအလီဗိုင်းစ်ကသုံးသပ်ပါတယ်
။ The Iranians feel that they're stuck between a very aggressive United States and a very repressive
Iran. ဤရန်ပြည်သူတွေဟာအင်မတန်ရန်မူလိုတဲ့အမေရိကန်နဲ့ဖိနှိပ်ချုပ်ချယ်လွန်းတဲ့သူတို့အစိုးရကြားမှာပိတ်မိနေကြတယ်။သူတို့ကိုဘယ်အစိုးရကမှဂရုမစိုက်ကြဘူးလို့သူတို့ခံစားနေကြရတာပါ။
ဒီတော့တွင်အီရန်အစိုးရကတော့ပြည်တွင်းပြည်ပကဖိအားတွေကိုအာခံပြီးသူတို့ရဲ့ယူရေနီယံတန့်စင်အစီအစဉ်ကိုကန့်သတ်ထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်မယ်လို့ပြောကြားလိုက်ပါတယ်။ဒီလှုပ်ဆောင်မှုကနိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကိုထပ်မံဖြစ်ပေါ်လာစေနိုင်ပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်းပြောပြသွားတာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကုကျော်ကျော်သိန်းကကောက်နှုတ်တင်ပြမှာပါရှင်။
ရခိုင်မြို့နယ်ဟာဆင်းမြေပြင်ဖြစ်ဥတည်သွားနေတဲ့ဆိုတဲ့ဆောင်းပါးကိုဘန်ကောက်ပို့သတင်းစာမှာလက်ဒီရှာဗန်ဒမ် SM နဲ့ခော့ပ်ဆက်ချူဒီကူတို့ပူးတွဲရေးထားပါတယ်။ရခိုင်မြို့နယ်ဟာအာရှတိုက်ရဲ့အချက်အချာနေရာမှာတည်ရှိနေပြီးဒီဒေသတည်ငြိမ်ရေးလူမျိုးစုတွေကြားသားသာသာဖြစ်ရေးနဲ့စီးပွားရေးတိုးတက်မှုတို့ဟာတောင်ဝါရှောက်တွေရောအရှေ့တောင်ဝါရှောက်အတွက်ပါအရေးကြီးပြီးတော့ဒီထဲမှာအာဆီယံလည်းပါဝင်တယ်လို့ဆောင်းပါးရှင်တွေကရေးထားပါတယ်။ဒါကြောင့်ရခိုင်ရေးနဲ့ပတ်သက်ပြီးဒီသတင်းပတ်အတွင်းဗီယက်နမ်မှာကျင်းပမယ့်အာဆီယံနိုင်ငံချင်းဝန်ကြီးများအစည်းအဝေးမှာအလေးထားဆွေးနွေးကြမယ်လို့မျှော်လင့်ရကြောင်းဆိုထားပါတယ်။ရခိုင်ပြည်ပဋိပက္ခရဲ့ရင်းငံအကြောင်းရင်းတွေကိုဖြည့်ရှင်းရေးပြီးပြည့်စုံပြီးရေရှည်ခိုင်မာတဲ့အဖြစ်တစ်ခုရှာဖွေဖို့လိုအပ်တယ်ဆိုတာနဲ့ဘေးဒဏ်သင့်လူမှုဝန်ဝိုင်းတွေသူတို့ဘဝတွေကိုပြန်လည်တည်ဆောက်နိုင်ရေးအထောက်အကူဖြစ်စေမဲ့ဝန်ကျင်မျိုးဖန်တီးဖို့လိုအပ်တယ်ဆိုတဲ့အာဆီယံအဖွဲ့ရဲ့နိုမာလာကကြေညာချက်ကိုဆောင်းပါးရှင်တွေကပြန်ပြီးထောက်ပြထားပါတယ်။အဲ့ဒီမှန်းချက်အောင်မြင်စေဖို့အတွက်အာဆီယံအဖွဲ့အနေနဲ့လှုပ်ဆောင်သင့်တဲ့အချက်တွေကိုဆောင်းပါးရှင်တွေကအကြံပြုရေးသားထားပါတယ်။ SM ဟာနယ်သာလန်တာဝန်ကြီးအောင်ဖြစ်ပြီးရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဝင်ဟောင်းနဲ့ဖြစ်ပါတယ်။ချူတီကူကတော့ထိုင်းတာဝန်ကြီးဟောင်းလွှတ်တော်အမတ်ဟောင်းဖြစ်ပါတယ်။2020ပြည်နှစ်အတွင်းရှစ်တော်အစားဒေသမှာစောင့်ကြည့်ရမယ့်ဖြစ်ရပ်များအပိုင်း၁ဆိုတဲ့သုံးသပ်ချက်ဆောင်းပါးကတော့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကအရှိတော်အစားအစီအစဉ်အကြီးတန်းအကြံပေးပို့ကူနဲ့ညွှန်ကြားရေးမှူး AMC Wright ကရေးထားပါတယ်။ဒီနေ့တွင်စောင့်ကြည့်ကြရမယ့်အရှိတော်အစားဒေသကယူကောက်ပွဲနှစ်ခုကတော့စင်ကာပူနဲ့မြန်မာနိုင်ငံတို့မှာကျင်းပမယ့်ယူကောက်ပွဲတွေဖြစ်တယ်လို့ဆောင်းပါးရှင်ကအစကြေထားပါတယ်။စင်ကာပူယူကောက်ပွဲဟာ1965ခုနှစ်မှာလွတ်လပ်ရေးရပြီးကတည်းကအာဏာရလာတဲ့ People's Action Party ကဇရုဒမျိုးဆက်ခေါင်းဆောင်တူဖြစ်သူလက်ရှိဒုတိယဝန်ကြီးချုပ် Heng Swee Keat ဝန်ကြီးချုပ်ဖြစ်လာမယ့်အလားအလာပဲများတာကြောင့်ခံမှန်းရတိတ်မခက်လာတဲ့သဘောဆောင်းပါးရှင်ကရေးထားပါတယ်။မြန်မာယူကောက်ပွဲကတော့ခံမှန်းရပိုခက်တယ်လို့ဆိုပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပြတ်အသတ်အနိုင်ရခဲ့တဲ့ရွေးကောက်ပွဲအပြီး9နှစ်ကြာပြီးတဲ့နောက်နိုင်ငံရေးအခင်းချင်းဟာပိုရှုပ်ထွေးပိုပြိုင်ဆိုင်မှုများလာတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒိုင်ယန်နာဒေသတွေမှာ NLD ပါတီအပေါ်ထောက်ခံမှုကျလာတာ၊ဒိုင်ယန်နာပါတီတွေပေါင်းစည်းလာကြတာ၊ပါတီသစ်တွေပေါ်လာတာစတဲ့အချက်တွေကိုဆောင်းပါးရှင်ကအဓိကထောက်ပြထားပါတယ်။ဒီအခြေအနေကလွတ်တော်တွင်မှာပါတီငယ်အရေးအတွက်အများပြားရောက်လာနိုင်တယ်လို့ဆောင်းပါးရှင်ကယူဆပါတယ်။ဒါပေမဲ့လည်းသမ္မတကိုရွေးချယ်တဲ့စနစ်အရအစိုးရအဖွဲ့ကိုဒေါက်ဆန်းစုကြည်ပဲဆက်ပြီးဥဆောင်ခွင့်ရဖို့အလားလာများတယ်လို့ကောက်ချက်ချပါတယ်။ဒါအပြင်ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာနောက်ထပ်သမိုင်းမှတ်တမ်းတစ်ခုအဖြစ်မှတ်တမ်းဝင်မှာဖြစ်တယ်လို့ဆောင်းပါးရှင်ကဆုံးသတ်ထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါ။မကြာခင်မိနစ်ပိုင်းအတွင်းမှာတော့ကြာတာပရင်းနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေကိုနားဆင်ရဖို့ရှိပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့တင်ဆက်ချက်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုကြာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာယီဝက်အတွက်ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ရမှာဖြစ်တယ်လို့လူတို့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော
့အဲ့လိုကလေးကန်ဆာဖြစ်တဲ့လူတွေကလေးတွေအတွက်ကုသတဲ့နေရာရန်ကုန်ကလေးဆေးရုံကြီးမှာရှိတယ်မန္တလေးကလေးဆေးရုံကြီးမှာရှိတယ်ဗမာနိုင်ငံမှာ2နေရာရှိရပေါ့နော်အဲ့လိုရှိ
နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုတော့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါရှင်တရုတ်ဆိုရဟာမြန်မာနိုင်ငံပြည်ရင်းစစ်မှာအသွားနှစ်ဖက်ရှိတဲ့ဓားလိုကျင့်သုံးနေပြီးအခုသမ္မတရှီကျင်းပင်ရဲ့ခီးစဉ်အတွင်းမှာဒီကိစ္စပြေလည်ရေးအတွက်ထိထိရောက်ရောက်လှုပ်ဆောင်နိုင်မယ်မဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာ American တန်အဖွဲ့အကြီးအကဲဟောင်း Priscilla Club ကဆိုပါတယ်အသေးစိတ်ကို Priscilla Club နဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
် What they have said that is the excuse is that it's the anniversary of theEstablishment of diplomatic relations between
သူတို့ကြောင်းပြတာကတော့မြန်မာတရုတ်တန်တမန်ဆက်ဆက်ရေးနှစ်ပတ်လည်ဖြစ်တယ်လို့ဆိုပါတယ်နှစ်80ပြည့်လို့ထင်ပါတယ်ဒါကြောင့်ဒီချိန်ထိစောင့်နေတယ်ဆိုတာပါပဲနှစ်အတော်ကြာဆွေးနွေးမှုတွေကတော့ရှိခဲ့ကြပြီးဖြစ်မယ်ထင်ပါတယ်ပြီးတော့သူဟာဒုသမ္မတအနေနဲ့လည်းမြန်မာနိုင်ငံကိုသွားခဲ့ပြီးဖြစ်ပါတယ်ဆိုတော့အခုဟာပထမကြိမ်မဟုတ်ပါဘူးနောက်ပြီးတော့ရှီကျင်းပင်အတွက်အခွင့်အခါခေါင်းကိုရွေးတယ်ဆိုတာကတော့မဆန်းပါဘူးအခုဟာအချိန်ကောင်းမှာမြောက်ကိုရီးယားကိုလည်းဒီလိုပါပဲနှစ်ပေါင်းအတော်ကြာပြီးမှသွားရောက်ခဲ့တာပါမြောက်ကိုရီးယားဟာအများကြီးပိုရေးပါတဲ့မဟာမိတ်ပ
ါမကြခင်ကတရုတ်ကျွန်းကျင်သူတွေမြန်မာကျွန်းကျင်သူတွေဆွေးနွေးပွဲတရလုပ်ပါတယ်အဲ့မှာတရုတ်ဘက်ကဘာပြောလဲဆိုတော့အခုအချိန်မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်ဖြစ်တဲ့အတွက်တရုတ်သမ္မတလာရောက်ခြင်းဟာမြန်မာအတွက်အခွင့်အခါကောင်းဖြစ်တယ်လို့ဆိုပါတယ်သဘောတူပါလား
Well this is trueThis is true. I wouldn't argue with that.
အဲ့ဒါမှန်ပါတယ်။ကျွန်မစောရကမတက်လို့ပါဘူး။တရုတ်ဟာဒါမြန်မာကိုပြင်းထန်တဲ့ဝေဖန်မှုတွေကာကွယ်ပေးနေရပါ။အလားတူပဲကုလသမဂ္ဂတို့နိုင်ငံတကာတရားရုံးတို့မှလည်းဒီလိုပဲတက်တက်ကြွကြွအကာအကွယ်ပေးပါတယ်
။ကုလသမဂ္ဂမှာတော့တရုတ်ကဗီဒီယိုအနာရှိရယ်။ ICJ မှာကြတော့တရုတ်ကဘယ်လိုအကာအကွယ်ပေးနိုင်မလဲ။အဲ့ဒီတရားရုံးကဆုံဖြတ်ချက်တစုံတရာထွက်လာပြီးတော့ဒါမြန်မာကိုဆန့်ကျင်ပြီးတော့ဆုံဖြတ်ခဲ့တဲ့ဆိုရင်တော့တရုတ်ကဘာလုပ်နိုင်မှာလဲခဏမှာ
We'd have to see what the decision is. I'm not sure what the international
ဆုံဖြတ်ချက်ကိုစောင့်ကြည့်ရမှာပါ ICJ ကဘာလုပ်နိုင်မလဲဆိုတာကျွန်မမသိနိုင်ပါဘူးဆုံဖြတ်ချက်ဒါမှမဟုတ်သဘောထားမှတ်ချက်ပေးနိုင်ပါတယ်သူတို့မှလုံပိုင်ခွင့်အာဏာရောရှိရလားကျွန်မမသိကြပါဘူးယာယီလှုပ်ဆောင်ချက် provisional measure ဆိုတာကဘာတွေပါလာမလဲတန်ခတ်အရေးယူဖို့ထောက်ခံတင်ပြချက်တချို့ပါကောင်းပါလာနိုင်ပါတယ်အဲ့ဒီကြရင်တရုတ်ကလိုက်နာမှာမဟုတ်ပါဘူးတရုတ်ကမြန်မာကိုတန်ခတ်ပိတ်ဆို့မှာမဟုတ်ပါဘူးဒီနေရာမှာအဲ့ဒီတန်ခတ်အရေးယူမဲ့ကိစ္စကိုအနောက်နိုင်ငံတွေကလိုက်နာကျင့်သုံးနေဆိုရင်ဒါဟာတရုတ်ဖို့မြန်မာနိုင်ငံဟာလွတ်လပ်စွာလှုပ်ဆောင်နိုင်ဖို့အခွင့်အရေးပါပဲဒါဟာမြန်မာအတွက်ကံမကောင်းတဲ့အချက်ပါပဲ
ဆိုတော့မြန်မာကိုသူကတရုတ်ဖက်ကိုပူပြီးရွေ့သွားအောင်တွန်းပို့ကြမဲ့သဘောဖြစ်နေတာပေါ့
Well you can say that I don't think that
အဲ့လိုပြောနိုင်ပါတယ်အနောက်နိုင်ငံတွေကတော့အဲ့လိုမမြင်ကြပါဘူးဒါမဲ့အဲ့ဒီသဘောတက်ရောက်ပါလေ။နောက်ဆုံးတစ်နေ့မှာတော့သူတို့ဘာလုပ်ကျင်နေဆိုတာမြန်မာပြည်သူတွေရဲ့သဘောသာဖြစ်ပါလေ
။ဒီခီးစဉ်အတွင်းမှာတရုတ်သမ္မတကမြန်မာနိုင်ငံကနိုင်ငံရေးပါတီတွေနဲ့တွေ့မယ်လို့ဆိုပါတယ်။ဒီလိုတွေ့တာဟာနိုင်ငံကောင်းဆောင်တွေပြပခီးသွားတဲ့အခါမှာလူရိုးလှုပ်ဆင်တရားဖြစ်ပါရလားဟုတ်ပါရလား
။ Well you may remember that when President Obama visited he met with
တမရဥပမာမြန်မာပြည်ကိုသွားတော့က NGO တွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလည်းပါကောင်းပါမင်းတွေ့ကြတာမှတ်မိမှာပါဒါဟာဒီမိုကရေစီနိုင်ငံတွေအတွက်လုံယိုးလှုပ်ဆင်မှာသူတို့ကတော့ဗန်မလိုက်ဘူးဆိုတာကိုပြသတာပါဒါဟာတရုတ်အတွက်တော့အသည့်အဆန်းမှာဒါပေမဲ့တရုတ်မြန်မာဆက်ဆံရေးမှာတော့ဒါကမဆန်းပါဘူး NLD အနိုင်ရကလေးကတရုတ်ကနိုင်ငံရေးပါတီတွေကိုအထူးအာရုံစိုက်ခဲ့ပါတယ်အဲ့ပါတီတွေအများပြားကိုလည်းတရုတ်ကိုဖိတ်ခေါ်ခဲ့ပါတယ် ဆိုတော့သူခီးစဉ်ဒီပါတီတွေနဲ့တွေ့တာသူ့အတွက်အထိပ္ပယ်ရှိပါလိမ့်မယ်။ဒါပေမဲ့တရုတ်ပြည်အတွက်တော့ဒါဟာပုံစံတစ်မျိုးဖြစ်နေပါတယ်
။တကယ်တော့မြန်မာနိုင်ငံရဲ့ပြဿနာဟာနိုင်ငံရေးပါတီတွေမဟုတ်ပါဘူး။နေဆက်ဒေသမှာရှိတဲ့တိုင်းရင်းသားသဘုံအဖွဲ့တွေသာဖြစ်ပါတယ်။ဆိုတော့ဒီသဘုံအဖွဲ့တွေနဲ့ဖြစ်နေတဲ့ကိစ္စကိုတော့တရုတ်သမ္မတဟာသူ့ရဲ့ခီးစဉ်အတွင်းမှာတစုံတရာပြေလျော့သွားအောင်စွန့်ဆောင်လိမ့်မယ်လို့ထင်ပါလား
။ I don't think there'sa lot of advantage to him in getting too deep. အခုချိန်မှာဒီကိစ္စကိုသူ့အနေနဲ့
ထဲထဲဝင်ဝင်ကင်တွယ်လို့အကျိုးရှိနိုင်မယ်မထင်ပါဘူး။ဒီပြဿနာမှာတရုတ်ကနှစ်ဖက်စလုံးနဲ့ပတ်သက်နေပါတယ်။တစိတ်တေသအားဖြင့်ဒီစပုံတွေကိုတရုတ်ကထောက်ခံနေပြီးတော့တစ်ဖက်မှာလည်းဘေကျင်းနိုင်ငံရေးယုံကတက်တမန်တချို့ကငင်းကြေးရေးစစ်ဆက်ပွဲမှာပါဝင်နေပါတယ်။တရုတ်ဟာအသွားနှစ်ဖက်ပါတဲ့ဓာတ်ကိုတုံးနေတာဖြစ်ပါတယ်။ဆိုတော့ရှီချင်းမင်ဟာငင်းကြေးရေးဖြစ်စဉ်အတွက် lip service အပြောသာရှိပြီးတော့တကယ်ဖြေရှင်းပေးမှာမဟုတ်ပါဘူ
းအဲ့ဒါဘာဖြစ်လို့လဲခင်ဗျာတချို့ကတော့ပြောရတယ်တရုတ်ဟာအထူးသဖြင့် AA ဆိုတော့တရုတ်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုမနှောင့်ယှက်သမျှသူတို့ကြိုက်တာလို့ဆိုပြီးလွှတ်ပေးထားတယ်လို့ပြောကြပါတယ် AA ကလည်းပဲတရုတ်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုကြိုဆိုရဲလို့ကြေညာချက်ထုတ်ထားပါတယ
် As long as there is conflict it is disturbing Chinese investment
ပဒိပခရှိနေတဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်အနှောက်အယှက်ဖြစ်စေပါတယ်။ TNLA ဟာတရုတ်နဲ့ကုန်သွယ်ရေးလမ်းကြောင်းတချို့ကိုတိုက်ခိုက်ခဲ့ပါတယ်။ဆိုတော့ရှင်ပြောတဲ့ကိစ္စမခိုင်မာပါဘူး။ရင်းနှီးမြှုပ်နှံမှုတွေကလည်းပဒိပခတစ်တွေကိုဖြစ်စေနိုင်ပါတယ်။ဒီရင်းနှီးမြှုပ်နှံမှုကဘယ်သူအမျက်ထွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပဒိပခဖြစ်နိုင်ပါတယ်။တချို့တရုတ်ကုမ္ပဏီတွေအထူးသဖြင့်ယူနန်ကကုမ္ပဏီတွေကလက်နက်ကင်အဖွဲ့ဒေသခံစစ်ကောင်ဆောင်တွေနဲ့အပေးအယူလုပ်ပြီးတော့လက်နဲ့ရှိသူတွေကိုကြီးစိုးကွင်းပြူထားတာပါ။ဒါကမမှန်ကန်တဲ့လုပ်ရပါ။အရက်သားတွေစီးပွားရေးအတိုင်းဝိုင်းတွေကသာဆုံးဖြတ်တင်ပါလေ
။ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြောရင်ဒီကြောက်ဖြူမှာလုပ်နေတဲ့ရင်းနှီးမြှုပ်နှံမှုကဘယ်လိုမြင်ပါလဲ။တချို့ကဒီလုပ်ငန်းတွေဟာရှင်းမတွန်းနိုင်ဖြစ်နေလို့သုံးသပ်ကြပါရယ်။အခုကဘယ်လိုပြောင်းလဲသွားနိုင်ပါလဲ။တရုတ်သမ္မတရောက်လာတဲ့အခါမှာဒီကိစ္စ
There's two different issues there. There's the port, the Cheokpyu port and then
ဒီညမှာအကြောင်းအရာနှစ်ခုရှိပါတယ်။ကျောက်ဖြူစိတ်ကန်းတဲ့အထူးစီးပွားရေးဇုံလို့ဖြစ်ပါလေအထူးစီးပွားရေးဇုံကတော့အစင်းသစ်ဖြစ်နေပါပြီသဘောတူညီမှုလက်မှတ်ထိုးပြီးပါပြီကုမ္ပဏီကလည်းတဘာဝပတ်ဝန်းကျင်လူမှုရေးစီးပွားရေးတုံးသက်လေ့လာမှုတွေအစိုးရကသတ်မှတ်ထားတဲ့အတိုင်းလုပ်နေကြပါပြီဒီကိစ္စသဘောတူညီချက်ကိုရှီကျင်းပင်ကတရားဝင်လက်မှတ်ထိုးလိုက်မယ်ထင်တယ်ကျောက်ဖြူအထူးစီးပွားရေးဇုံကိစ္စကိုပြောတာပါစိတ်ကန်းကိစ္စမဟုတ်ပါဘူးစိတ်ကန်းကိစ္စဟာဦးသိန်းစိန်လက်မှတ်ရေးထိုးထားခဲ့တာနဲ့လုံးဝပြောင်းလဲသွားပါပြီ
အဲ့ဒီစိတ်ကန်းကိစ္စကအိန္ဒိယသမုဒ္ဒရာကိုလွှမ်းမိုးရေးမဟာဗျူဟာကိစ္စနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်များဒီလိုဖြစ်သွားခဲ့တာလားခင်ဗျာ
Well it you could say that but China has many ports now
အဲ့လိုပြောလို့ရပါတယ်အခုအခါတရုတ်အတွက်စိတ်ကန်းတွေအများကြီးရှိနေပြီးတော့ဒါဟာတရုတ်အတွက်နောက်စိတ်ကန်းတစ်ခုဖြစ်လာမှာပါမူလကစီစဉ်ခဲ့တဲ့အတိုင်းမဟာဗျူဟာစိတ်ကန်းတစ်ခုလို့ကျွန်မမထင်ပါဘူးဘာကြောင့်လဲဆိုတော့အခုမူတစ်ကိုအဆင့်40လုံးနေတာဖြစ်ပါတယ်ပထမဆင့်ကတိတ်သေးပါတယ်ကျွေးမီကိစ္စကိုလည်းယင်းနှိမ့်နယ်သူတွေကကင်တွယ်ရတာဖြစ်ပါတယ်ပြီးတော့အဆင့်တစ်ဆင့်စီဟာရေရှည်တည်တံ့ပြီးတော့အကျိုးရှိမှနောက်တစ်ဆင့်ကိုတက်နိုင်မှာဖြစ်ပါတယ်အထူးစီးပွားရေးဆောင်ကတော့စီးပွားရေးကုန်သွယ်ရေးစတာတွေဖွံ့ဖြိုးရေးအတွက်ဖြစ်ပြီးတော့မြန်မာပြည်ဖြတ်အဝေးပြေးလမ်းနဲ့အတူလာမဲ့ရထားလမ်းအတွက်အကြောင်းပြစရာလည်းဖြစ်ပါတယ
်ရှင်းရှင်းပြောရင်မြန်မာပြည်သူတွေဟာတရုတ်ကိုမကြိုက်ကြဘူးအမေရိကန်ကိုတရုတ်နဲ့ဆိုင်ပူပြီးတော့နှိမ့်ဆက်ကြပါတယ်ဆိုတော့ဒီညမှာမြန်မာနိုင်ငံတရုတ်ဘက်ကိုသိရောက်မှတော့အမေရိကန်ကဘာကြောင့်ဝင်မကယ်တာလဲဘာကြောင့်မြန်မာကိုဒီညမှာဝင်မကူသလဲလို့လူတွေကစဉ်းစားကြပါလိမ့်မယ်ပရက်စလက်ဘာပြောချင်ပါလဲ
Well first you have to consider geography I mean there are certain things that are immutable
ပထမဦးဆုံးပထဝီအနေအထားကိုကြည့်ရမှာပါပြောင်းလဲလို့မရနိုင်ပါဘူးကျမတို့အမေရိကန်ကကမ္ဘာကြီးရဲ့တခြားတစ်ဖက်မှာပါမြန်မာနိုင်ငံနဲ့ကျမတို့ဟာနေဆက်ချင်းရှည်ရှည်လဲလဲထိစပ်နေတာမဟုတ်ပါဘူးတရုတ်နဲ့ရာစုနှစ်ပေါင်းများစွာအပြန်အလှန်ထိတွေ့ဆက်ဆံမှုရင်ကျေးမူကြီးဆက်နွယ်မှုတွေရှိခဲ့ပါတယ်ကျမတို့နဲ့ကအဲ့လိုမဟုတ်ပါဘူ
းဆိုရင်တောင်တရုတ်ပင်လယ်ကြတော့ဟောတောင်တရုတ်ပင်လယ်နဲ့အမေရိကန်နဲ့အဝေးကြီးပဲအဲ့မှာကြတော့အမေရိကန်ကတော်လေးထက်ထက်ဝင်ပါဝင်နေပါလားပရစ်လာ
We have interest there I don't dispute that but we don't have the same kind of relationship that China has and we never will because of geography
ကျမတို့ရဲ့အကျိုးစီးပွားအိမ်မှာရှိနေပါတယ်ဒါကိုကျမမငင်းပါဘူးမြန်မာနဲ့ကျမတို့ကတရုတ်တို့နဲ့လိုဆက်ဆက်ရေးမရှိပါဘူးပထဝီအနေထားကြောင့်နောင်လည်းမရှိနိုင်ပါဘူးဒါပြင်အမေရိကန်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေကစီးပွားရေးရှူဒေါင်းကစဉ်းစားတဲ့ယင်းနှိမ့်မြှုပ်နှံမှုပါအခုဟာမြန်မာစီးပွားရေးဝန်ကျင်ဟာအမေရိကန်ကုမ္ပဏီတွေလိုအပ်တဲ့အဆင့်မရှိပါဘူးဒါပေမဲ့အခုခါမြန်မာနိုင်ငံမှာအမေရိကန်ယင်းနှိမ့်မြှုပ်နှံမှုတွေအများကြီးရှိနေပါတယ် ဥပမာဆဲဖုန်းတာဝါတွေနေဆွမ်းအင်ကုမ္ပဏီတွေစတွေရှိပါတယ်။ဒါမှလည်းလွယ်ကူတဲ့စီးပွားရေးဝန်းကျင်တော့မဟုတ်ပါဘူး။ NLD လက်ထက်မှာတိုးတက်လာပေမဲ့လည်းနိုင်ငံတကာအဆင်မမီသေးပါဘူး။ဒါအပြင်တရုတ်ယင်းနှီးမြှုပ်နှံမှုတွေများလာလေလေအနောက်နိုင်ငံတွေစီးပွားရေးလောကဝင်ရောက်ဖို့ခက်ခဲလာလေလေဖြစ်မှာပါ
။မြန်မာနိုင်ငံအနေနဲ့ဒီတရုတ်နဲ့အနောက်နိုင်ငံတွေအထူးသဖြင့် American တို့ရဲ့အကြမ်းမှာပေါ့လေ။ကိုနိုင်ငံရဲ့အကျိုးစီးပွားကိုလည်းမထိခိုက်စေရအောင်ဘယ်လိုထိန်းကြီးသွားသင့်လဲဆိုတာကိုပရစီလာအကြံပေးပါရှင်ဘယ်လိုများအကြံပေးချင်ပါလဲခင်ဗျာ
Well it's really a long term question the more that Burma heads towards democracy and
ဒါဟာတကယ်ရည်ရှိကိစ္စတည်းပါမြန်မာနိုင်ငံဟာဒီမိုကရေစီရဲ့အဆောက်အုံတွေများများတည်ဆောက်ပြီးတော့ဒီမိုကရေစီဘက်ကိုရွေးလာလေလေတရုတ်ထက်ပိုပြီးတော့အနောက်နိုင်ငံတွေနဲ့ပိုပြီးတော့နှိစက်လာလေလေဖြစ်လာပါလိမ့်မယ်ပြီးတော့စစ်တပ်နောက်ဆုတ်သွားဖို့လဲလိုပါတယ်သူတို့ကြီးစိုးမှုဟာတိတ်ကိုများပြထင်ရှားပါတယ်စီးပွားရေးအပေါ်မှာလဲကြီးစွာရိုက်ခတ်ပါတယ်ပြိပခါတွေကလဲတိုင်းပြည်အနှံဖြစ်နေလို့ယင်းနှိမ့်မြုံနံဖို့အခက်ခဲဖြစ်စေပါတယ်စစ်တပ်ကလဲပြိပခါကိုဖြေရှင်းမဲ့နဲ့ပိုးပိုးပြီးတော့ကြီးထွားအောင်သာလုပ်နေပါတယ်သူတို့တကယ်ပဲအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းခြင်းနဲ့ရည်ရှိဆက်ဆံခြင်းနဲ့ဆိုရင်ငြိမ်းချမ်းသောဒီမိုကရေစီလမ်းကိုရှောက်လန်းရပါလိမ့်မယ်
အာခတ်တို့မျိုးတခုဆက်မိကြပါလေဆာဒီအရေဗျာနဲ့ကြတော့အမေရိကန်ကအင်မတန်ပလန်နာပါသိနေပါလားတကယ်တော့ဆာဒီအရေဗျာဟာလည်းဒီမိုကရေစီနဲ့အင်မတန်အလှမ်းဝေးပြီးတော့လူ့အခွင့်အရေးခေါင်မာတဲ့အဖွဲ့အစည်းတစ်ခုပါပဲ
I think you've overstated the case I think that it gets a lot of attention
ရှင်ကဒီကိစ္စကိုနည်းနည်းပိုပြောရဲလို့ကျွန်မထင်ပါတယ်လူတွေလည်းအထူးအာရုံစိုက်တဲ့ကိစ္စဖြစ်ပါတယ်ဆာဒီနဲ့အမေရိကန်ဆက်ဆံရေးအရေးပါမှုကိုလည်းလူတွေကချဲ့ထွင်ပြီးတော့ပြောကြပါတယ်ဆော်ရီအာရေဗျာဟာကဘာကြီးအတွက်အဓိကရည်နံရရှိစေတဲ့ဒေသဖြစ်ပါတယ်။နှစ်ပေါင်းများစွာလဲမဟာဗျူဟာအချက်ချာအဖြစ်အာရုံစိုက်ခံခဲ့ရတာပါ။ဒါဟာအဆက်မဟုတ်ပါဘူး။လက်ရှိထရမ့်အစိုးရကဆော်ရီအာရေဗျာကိုပို့ပြီးတော့အာရုံစူးစိုက်စရာဖြစ်အောင်လုပ်နေတယ်လို့ကျွန်မထင်ပါတယ်။ဆက်ဆံရေးကပြောင်းလဲလာတာမဟုတ်ပါဘူး။ဒါပေမဲ့ဒီဆက်ဆံရေးဟာကျေပြန့်တဲ့နိုင်ငံရေးဆက်ဆံမှုမျိုးမရှိပါဘူး။သဘောထားတိုက်ဆိုင်မှုမျိုးမရှိပါဘူး။သူတို့ဟာဒီမိုကရေစီမဟုတ်ပါဘူး။ပြဒနာအခက်အခဲကြီးမားတဲ့နိုင်ငံမှာတိတ်ပြီးတော့ထိလွယ်ရှလွယ်တဲ့လူအဖွဲ့စည်းပါအခြေမခိုင်ပါဘူးရေနံနဲ့ဘင်းမိသားစုအပေါ်မှာအခြေခံထားတာပါဒါကြောင့်အမေရိကန်နဲ့ဆော်ဒီဆက်ဆံရေးကိုပိုမတွက်သင့်ပါဘူ
းဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ပါရှင်တစ်ဆက်တည်းပဲကြာတာပရင်းနေ့ညပိုင်းအစီအစဉ်မှာတင်ဆက်နေတဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်မှာတင်ပြမယ့်အကြောင်းအရာကိုလည်းမိတ်ဆက်ပေးကြပါရစေ
။မြမကားတော်မှာနိုင်ငံခြားကွန်ပဏီတွေတွေ့ရှိတဲ့သဘာဝတန့်ွေကိုနိုင်ငံခြားကွန်ပဏီကပဲထိုင်းနဲ့တရုတ်ကိုရောင်းချနေပါတယ်။ဗမာအစိုးရကနှစ်စဉ်ဒေါ်လာတန်3000လောက်ပေးပါတယ်။ဒါကြောင့
်ဒါကတော့တီတွင်းထွက်ဒဏ်ငွေကိုနိုင်ငံခြားရောင်းချပြီးနိုင်ငံခြားကဒဏ်ငွေရေကိုဝယ်ယူမဲ့အစီအစဉ်ကြောင်းဥအောင်ခင်ရေးသားထားတဲ့ဒီဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်တဲ့အခါမှာတော့အပြည့်စုံနားကြားဖို့ရှိပါရဲ့ရှင်။အခုတော့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါ။ရင်သေးငယ်တွေမှာကြိုတင်ကာကွယ်လို့မရတဲ့ကင်ဆာရောဂါလက္ခဏာတွေမြင်ရတဲ့အခါမှာမိဘတွေအနေနဲ့ထိတ်လန့်တုန်လှုပ်နေုံနဲ့မပြေပါဘူးအချိန်မီကုသမှုခံယူနိုင်ဖို့အတွက်ကလေးကင်ဆာရောဂါကုသပေးတဲ့ဆေးရုံကြီးတွေကိုအမြန်ဆုံးဆက်သွယ်ဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန့်စော်ကတင်ဆက်မှာပါရှင်နားဆင်လို့ရပါပြီ
ကလေးငယ်လေးတွေဟာကြိုတင်ကာဝယ်လို့မရတဲ့ကင်ဆာရောဂါတွေဖြစ်နိုင်တယ်ဆိုတာကိုသိရှိတဲ့သူအရေအတွက်နေပါနေပါသေးတယ်။ကလေးငယ်လေးတွေမှာကင်ဆာရောဂါဖြစ်နိုင်တယ်လို့ထင်မှန်မှထားတာကြောင့်ရောဂါဖြေရှာမရပဲအချင်းလွန်သွားတဲ့ကင်ဆာလူနာကလေးငယ်လေးတွေကိုအများပြားတွင်မြင်နေရတာပါ။ကလေးငယ်လေးတွေမှာဖြစ်တဲ့ကင်ဆာရောဂါတွေဟာကြိုတင်ကာဝယ်လို့မရဘူးဆိုပေမဲ့လူကြီးတွေမှာဖြစ်တဲ့ကင်ဆာရောဂါတွေနဲ့နှိုင်းယှဉ်ရင်တော့ကုသပျောက်ကင်းမှုအခွင့်အရေးတွေပုံများနေတာကြောင့်ကလေးငယ်လေးတွေမှာကင်ဆာရောဂါဖြစ်တယ်လို့တန်တရားရှိပြီဆိုရင်ရန်ကုန်နဲ့မန္တလေးကကလေးကင်ဆာရောဂါကုသတဲ့ဆေးရုံကြီးတွေစီကိုဆက်သွယ်စုံစမ်းပြီးစစ်ဆေးကုသမှုခံယူဖို့လိုတယ်လို့ရန်ကုန်မြို့ Helping ကလေးဆေးရုံကြီးမှကလေးထုခုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာတော်အေးခိုင်ကပြောပါလဲ
အဲ့လိုကလေးကင်ဆာဖြစ်တဲ့လူတွေကလေးတွေအတွက်ကုသတဲ့နေရာရန်ကုန်ကလေးဆေးရုံကြီးမှာရှိတယ်မန္တလေးကလေးဆေးရုံကြီးမှာရှိတယ်ဗမာနိုင်ငံမှာ200ရှိရပေါ့နော်အဲ့လိုရှိရဆိုတာကိုလည်းသိစေချင်ပါတယ်အဲ့လိုကုတဲ့ကလေးတွေမှာဆုံးမွားတဲ့လူတွေလည်းရှိသလိုအခုလိုက ကောင်းပြီးတော့ယောဂကင်းစင်ပြီးတော့အခုလိုဒီနေ့လိုမျိုးပျော်ရွှင်နေတဲ့ကလေးတွေလည်းအများကြီးရှိတယ်ဆိုတာကိုလည်းအားပေးပြီးတော့အသိပေးချင်ပါတယ်
ကလေးငယ်လေးတွေဟာကိစ္စယောဂဖြစ်မယ်လို့ထင်မဲ့မထားတာကြောင့်ယောဂအတိနောက်ကျခဲ့ရတဲ့သူတွေဟာမြန်မာနိုင်ငံမှာအများအပြားရှိနေတာကိုတွေ့ရပါတယ်။ယူရင်းချင်စီလဲလဲတဲ့အထိစူးစမ်းခဲ့ပေမဲ့အောင်မြင်မှုမရခဲ့တာကြောင့်တားလေးလင်းတန့်လို့နောက်ကျမှတည်တဲ့အဖြစ်ဆိုးမျိုးတွေမကြုံတွေ့ရလေအောင်လင်းတန့်မြစ်တာလို့ခေါ်တဲ့ကလေးကင်ဆာဖောင်ဒေးရှင်းကိုတည်ထောင်ပြီးသတိပေးကူညီမှုတွေကိုလှုံ့ဆော်လျက်ရှိတယ်လို့လင်းတန့်မြစ်တာကင်ဆာဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူဒေါက်တာဝင်းမာဟန်းကပြောပါရယ
်လင်းတန့်ဆိုတာကအမသားလေးဆုံးသွားတဲ့သားရဲ့နာမည်ကိုယူထားတာအဲဒီသားကစဖြစ်ကတည်းကသူကနျူရိုဘလက်စတိုမာလို့ခေါ်တဲ့အကျော်အဆက်မှာဖြစ်တဲ့ကင်ဆာပေါ့အဲတော့သူကအဆင့်၄ဆိုတာမအားလို့သူ့အမျိုးမျိုးကုဖို့စူးစမ်းတယ်ဒီရန်ကုန်ဆေးရုံနဲ့ပေါင်းပြီးရောဘန်ကောက်နဲ့ပေါင်းပြီးရောကုဖို့စူးစမ်းတယ်ခဲ့ချိန်မှာ तू อ่ะဟိုယိုရင်းချင်းစီလဲပြီးကုလို့ရှိရင်တော့ပြောင်းနိုင်စေ50ရာခိုင်နှုန်းလောက်ရှိရဲဆိုတော့အမတို့မျှော်လင့်ထားတာပေါ့เนาะအဲ့တော့အဲ့အချိန်တုန်းကအဲအမတို့တငယ်ချင်းမိတ်ဆွေတော်တော်များများအဲ့စေကုသစိတ်ဆိုပြီးသူ့ကိုဝိုင်းမျှော်လှငွေထည့်ကြတယ်ဒါပေမဲ့တသားယောဂါရှင်းလာတဲ့အချိန်မှာ तू ယိုရင်းချင်းစီလဲတာမလုပ်လိုက်ရဘူးအဲ့တော့အဲ့သူ့တက်စေကုသစိတ်လေးတွေကိုဖယ်ထားပြီးအမတို့ကဒီဖောင်ဒေးရှင်းစပြီးတော့တည်ထောင်ဖြစ်တာ
ကလေးကင်ဆာယောဂါတွေဟာယောဂလက္ခဏာအစပြတဲ့အချိန်မှာကင်ဆာမဟုတ်တဲ့ယောဂါတွေကနေခွဲခြားဖို့အချိန်ယူရတာကြောင့်ကင်ဆာယောဂါကုသတဲ့ဌာနကိုချက်ချင်းရောက်မလာနိုင်ပဲရှိနေကြပါတယ်။တလွတ်တကွေယောဂါဖြစ်တယ်လို့ထင်ပြီးစေယုံတင်ရကနေကင်ဆာယောဂါဖြစ်နိုင်တယ်လို့တန်တရားရှိခဲ့တာကြောင့် Helping ကလေးစေယုံကြီးကိုရောက်လာပြီးကုသမှုတွေကိုအချိန်မီရယူနိုင်ခဲ့တယ်လို့မင်းပြေဆောင်ကျော်ရဲ့မိခင်ဖြစ်သူမဟိမန်ခက်ဝေကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ်
။သူကစဖြစ်တာဖြားတာဖြားတယ်ပြီးရင်မပြောက်ဘူးပြန်ပြန်ဖြားတယ်ဘိုင်ယိုဂျက်စစ်တစ်ပါတိုက်လိုက်တယ်ခဏလေးပဲအဖြားကကျသွားတာပြန်ပြန်ပြီးတော့အချိန်မှန်ပဲပြန်ပြန်တက်လာနောက်ပြကြတော့သူကဖြူပဲဖြူပါဖြစ်လာခလေးရလေအဲ့နဲ့တွလုံတုတ်ကွေးလို့ထင်တာလေအဲ့နဲ့စေယုံပို့စေယုံပို့တော့တွလုံတုတ်ကွေးပို့မွေးကြည့်တော့သူကတွလုံတုတ်ကွေးမဟုတ်ဘူးတဲ့ဒါပေမဲ့တွဖြူတွေကများနေတယ်တဲ့အဲ့တွဖြူများရင်လည်းယောဂါနှစ်ခုဖြစ်နိုင်တယ်တဲ့ဆရာကပြောပါတယ်အကြိတ်ကင်ဆာရဲ့တွကင်ဆာရဲ့ဖြစ်နိုင်တယ်တဲ့အဲ့ဒါသူ့အရင်ဆုံး CD ဖတ်လိုက်တယ်ခန္ဓာကိုယ်မှာအကြိတ်တွေပါရှိတာဆိုစီတီဖတ်တဲ့အချိန်မှာသူကအကြိတ်တွေပါရင်မရှိဘူးဒါပေမဲ့သူကအသေးနဲ့ဘေးလုံးနဲ့ကြီးတယ်တဲ့အဲ့ဒီအသေးနဲ့ဘေးလုံးကြီးတာသွေးနဲ့တက်ဆိုင်တဲ့ယောဂါအဲ့ဒါအဲ့ဒါနဲ့သူ့နောက်ဆုံးဆရာဝန်ကချင်းစီဖောက်မယ်ဆိုဖောက်တော့ချင်းစီကခန်းကျင်တယ်ချင်းစီခန်းကျင်တဲ့လက္ခဏာအဲ့သွေးကင်ဆာဖြစ်နိုင်တယ်အဲ့ကြောင့်မို့ဒီဆေးရုံအရင်လွှဲပစ်လိုက်တာသွေးကင်ဆာဌာနကိုချောက်တာ
ကင်ဆာယောဂါဆိုတာကြောက်စရာယောဂါတစ်ခုဖြစ်ပါတယ်ကလေးကင်ဆာယောဂါတွေမှာတော့လူကြီးကင်ဆာယောဂါတွေနဲ့မတူပဲပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေများတာကြောင့်ရင်းနှီးမိပါတွေအနေနဲ့လှုပ်ဆောင်တင်တာတွေကိုအမြန်ဆုံးလှုပ်ဆောင်ပေးဖို့လိုတယ်လို့ Helping ကလေးဆေးရုံကြီးမှကလေးထုကူဆရာဝန်ကြီးဖြစ်သူဒေါက်တာတင်မျိုးနင်းကပြောပါတယ
်ကလေးကင်ဆာတော်တော်များများဟာပြောက်ကင်းနိုင်ဖို့အရန်ကိုရာခိုင်နှုန်းများပါတယ်အဲ့တော့ကမ္ဘာအတိုင်းအတာနဲ့ဆိုလို့ရှိရင်ကလေး10ယောက်မှာ10ယောက်ဟာပြောက်ကင်းနိုင်တယ်လို့ဆိုပါတယ်အဲ့တော့ကလေးကင်ဆာဖြစ်ရင်10ယောက်မှာ10ယောက်ပြောက်ကင်းနိုင်တယ်အဲ့ဒီတွဲဆောင်မလို့ကြောက်လို့ရှိရင်လည်းကြောက်ပေမဲ့လည်းကိုလောရမဲ့ဟာလေးတွေကိုဆက်ပြီးတော့မှလှုပ်သွားပါ
ကင်ဆာယောဂါဖြစ်ပြီဆိုရင်ငွေကြေးကုန်ကျမှုတွေများနိုင်တယ်လို့သိရှိထားကြတာပါကလေးကင်ဆာယောဂါဝေနာရှင်တွေအတွက်ကင်ဆာယောဂါနဲ့ပတ်သက်တဲ့ဆေးဝါးတွေကိုနိုင်ငံတော်က80ရာခိုင်နှုန်းထောက်ပံ့ပေးထားပြီးပြည်နှင်းပြည်ပအလူရှင်တွေက20ရာခိုင်နှုန်းထောက်ပံ့ကူညီပေးထားတာကြောင့်ကင်ဆာယောဂါကုသတဲ့ဆေးဝါးတွေအတွက်ငွေကြေးကုန်ကျမှုတွေကိုစိုးရိမ်ပူပန်နေဖို့မလိုဘူးလို့ပမောက္ခဒေါက်တာဒေါ်အေးခိုင်ကပြောပါတယ
်ဒီကလေးကင်ဆာတွေကိုဆေးကုတဲ့အခါမှာကင်ဆာဆေးဝါးတွေရဲ့80ရာခိုင်နှုန်းလောက်ကိုနိုင်ငံတော်ကနေပြီးတော့အကုန်ကျခံပြီးတော့ကုသပေးနိုင်ပါတယ်20ရာခိုင်နှုန်းလောက်ကတော့ဆရာမတို့ကနိုင်ငံတကာနဲ့ပြည်ရင်းပြည်ပအလှရှင်တွေရဲ့ပံ့ပိုးမှုနဲ့ဆရာမတို့ကပြည့်စုံအောင်ပေးနိုင်ပါတယ်။ဒါကြောင့်ကလေးကင်ဆာကုသရဲ့အခါမှာဆရာမတို့အနေနဲ့ဆေးဝါးကုန်ကြဖို့ကုန်ကြမှုမရှိပါဘူး
။ယင်းနေ့ကလေးတွေမှာကြိုတင်ကာဝယ်လို့မရတဲ့ကင်ဆာယောဂါလက္ခဏာတွေတွေ့မြင်ရတဲ့အခါကြောက်လန့်ဆိုးရိမ်မနေပဲကလေးကင်ဆာယောဂါကုသပေးတဲ့ဆေးရုံကြီးတွေစီကိုအမြန်ဆုံးဆက်သွယ်ပြီးသွားရောက်ကုသမှုခံယူဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆောပါ။
ဒေါက်တာတန့်စင်တင်ဆက်နေတဲ့လူဒုနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြတာပါရှင်။အခုတော့မဆုမျက်မွန်ပြောပြမဲ့ဘလော့ဂါရီအစီအစဉ်ကိုနားဆင်ရမှာပါ။ဂျပန်ထိပ်တန်းကားကုမ္ပဏီတစ်ခုဖြစ်တဲ့ Toyota ကခေတ်ရှည်ပြေးမြို့တစ်ခုကို2021ခုနှစ်မှာစဆောင်မယ်လို့ကြေညာထားပါတယ်။ Fuji တောင်ချေရင်မှာလူဦးရေ2000လောက်စနေနိုင်မဲ့မြို့တစ်ကို Woven City လို့ Toyota ကနာမည်ပေးထားတာပါ။မောင်းသူမဲ့ရင်တွေအိမ်သားတွေရဲ့ကျန်းမာရေးအခြေအနေကိုအလိုလိုသိနိုင်မဲ့ AI ဉာဏ်ရည်တုစင်ဆာတွေနဲ့တိစောက်မဲ့ရှေ့ပြေးမြို့တစ်အကြောင်းကိုမဆုမျက်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်မှာပါရှင်။ဂျ
ဂျပန်မှာတိုယိုတာကားကုမ္ပဏီကခေတ်ရှည်ပြည်မျိုးစစ်တစ်ခုစောက်တော့မယ်နော်ကိုသားညိုကြည့်ရတာတော့နေတင်စရာပဲ
အထင်ကြီးဖူဂျီတောင်ကြီးရဲ့ခြေရင်းမှာအနာဂတ်မျိုးစစ်ကိုစောက်မှာလေမဆူမြမော195ဧကကျဲတဲ့ဒီမြင်းနေရာပေါ်မှာလူရည်2000လောက်စနေလို့ရမယ်မျိုးစစ်ကိုစောက်မှာဆိုတော့ဘယ်လိုလူတွေနေမှာလဲဆိုတာကတော့စိတ်ဝင်စားစရာပဲ
ရှင်းနှစ်2020ခုနှစ်မှာစားဆောက်မဲ့မြို့သစ်ကို Woven City လို့ Toyota ကနာမည်ပေးထားတဲ့လူတွေနဲ့ဆက်တွေရောရှက်နေကြမယ်ဆိုတဲ့သဘောပေါ့အနာဂတ်နည်းပညာတွေကိုစမ်းသပ်တည်ထွင်မဲ့ဓာတ်ခွဲကားကြီးတစ်ခုလို့သဘောထားစောက်မဲ့မြို့သစ်ထဲမှာဆက်ရုပ်တွေဆက်တွေမောင်းသူမဲ့ရင်တွေသုံးပြီးတော့လူတွေရဲ့ဒီနေ့စဉ်နေမှုထိုင်မှုဘဝတွေကိုလွယ်ကူအဆင်ပြေအောင်လို့ချိတ်ဆက်ပေးပါတဲ့ Toyota ကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိလည်းဖြစ်တဲ့Akio Toyota က Las Vegas မှာလုပ်တဲ့ CES Electronic ကုန်စည်ပြပွဲကြီးမှာဒီမျိုးသစ်ဆောက်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောသွားတယ
်။ Everyone wants to know when will cars truly drive themselves? When will they know what I'm thinking? When will they fly? And more importantly, when will
cars ကဘရော့တူလိုလိုမောင်းပါလဲ။ကိုဘာတွေးနေလဲဆိုတာကားကဘရော့တိမှာလဲ။ကောင်းခင်မှာပြန်နိုင်တဲ့ cars တွေဘရော့ပေါ်လာမှာလဲဆက်ရုပ်ကြီးလို့အသွင်ပြောင်းသွားတဲ့ကားမျိုးဘရော့ရှိလာမှာလဲဆိုတာကိုလူတိုင်းသိကျင်နေကြပါတယ်ဆက်ရုပ်ကြီးလို့ပုံစံပြောင်းသွားမယ်တိုယိုတာကားမျိုးတော့ကျွန်တော်တို့ထွင်မနေပါဘူးဒါပေမဲ့တစ်ခုနဲ့တစ်ခုဆက်သွယ်ချိတ်ဆက်တဲ့ဤပညာမောင်းသူမဲ့ယင်ဤပညာလမ်းပေါ်မှာလူတွေနဲ့ဆက်တွေရောရှက်သွားလာနိုင်မယ်ဤပညာလျှက်စစ်တားအသုံးဤပညာမျိုးလိုအနာဂတ်ဤပညာတွေကိုတိုယိုတာကုမ္ပဏီကအာရုံစိုက်လုပ်နေပါတယ်ဒီဤပညာတွေပေါင်းပြီးအတူကောက် case လို့ကျွန်တော်တို့ခေါ်ပါတယ်
27ရာစုအနာဂတ်မြို့တစ်မြို့ဖြစ်မယ်လို့ Toyota ပြောတဲ့မြို့သစ်မှာအိမ်တိုင်းကို Smart Home နည်းပညာတွေနဲ့စောက်ထားမှာတဲ့အိမ်ထဲမှာအိမ်အကူဆက်ရုပ်တွေရှိမယ်အိမ်သားတွေရဲ့နှိမ့်စာဒူဝါကိစ္စတွေပို့ပြီးတော့အဆင်ပြေလွယ်ကူအောင်လို့အဲ့ဒီဆက်ရုပ်တွေကကူညီပေးနိုင်မယ်နောက်အိမ်မှာ Artificial Intelligence AI ဉာဏ်ရည်တုနည်းပညာနဲ့ Sensor တွေတပ်ထားမှာဖြစ်လို့အိမ်သားတွေကျန်းမာရေးလားနေမကောင်းဖြစ်နေလားဆိုတာကအစအလိုလိုသိနိုင်မယ်လုံးဆရာရှိတဲ့ကိစ္စတွေကိုအခက်အခဲမရှိလုပ်နိုင်အောင်အထောက်အကူဖြစ်စေမယ်တဲ့
တမန်လူတွေပြင်ရှစ်ပြင်းဤပညာတွေတီထွင်မဲ့သူတွေတွေလည်းနေကြမဲ့မြို့ဖြစ်တာမို့လို့လူတွေ AI ဉာဏ်ရည်တုအခြေခံတဲ့ဆက်တွေကြားတဟဇတာဖြစ်ဖြစ်နေနိုင်အောင်လို့တစ်ဖက်နဲ့တစ်ဖက်စိတ်ချလက်ချပို့ပြီးတော့ယုံကြည်အားကိုးလာကြအောင်လို့လိလဆန်းသက်ခွင့်ရမယ်လို့ဆိုပါတယ်ဒီမျိုးသစ်လောက်ရတဲ့ရွယ်ချက်တစ်ခုကရှစ်ပြင်းဆက်တွေကိုတီထွင်နေတဲ့တစ်ချိန်ထဲမှာပဲစမ်းသက်အသုံးချပြီးတော့လက်တွေမှာတကယ်အသုံးဝင်ရလားအလုပ်ဖြစ်ရလားဆိုတာကိုလည်းလေးလာဖို့ဖြစ်တာကို
ပြောရမယ်ဆိုရင် Woven City ရှေပြေးမျိုးသစ်ကိုအစမ်းသက်ခံမျိုးလို့လည်းပြောရင်မမှားဘူးရှင်။ Toyota အကြီးအကဲ Akio ပြောတာနားထောင်ကြည့်လေ
။ Imagine a fully controlled site that would allow researchers, engineers and scientists the opportunity to freely test technology.
မောင်းသူမဲ့ယင်ဤပညာတွေဆက်ရုပ်တွေတစ်ခုနဲ့တစ်ခုချိတ်ဆက်ထားတဲ့ Smart Home ဤပညာတွေ AI ဉာဏ်ရည်တုဤပညာတွေဝန်ဆောင်မှုပေးနိုင်မယ်ရွေးရှားဆက်ရုပ်တွေအပြင်တခြားနည်းပညာတွေကိုသုတေသီတွေအင်ဂျင်နီယာတွေသိပ္ပံပညာရှင်တွေကလက်တွေ့ပတ်ဝန်းကျင်မှာလွတ်လွတ်လပ်လပ်လေ့လာစမ်းသပ်နိုင်မယ့်နေရာတစ်ခုကိုမှန်းဆကြည့်နိုင်ပါတယ်
။ Toyota ရဲ့ရှေ့ပြေးမျိုးသစ်မှာနောက်ထူးတာတစ်ခုကလက်စစ်တားကိုပုံမှန်မဟာဓာတ်အားလိုင်းတွေကနေယူမှာမဟုတ်ဘူးလေမဆွေမမော။ဒီ Toyota ကုမ္ပဏီရဲ့ Hydrogen Fuel Cell နည်းပညာလက်စစ်တားတွေနဲ့မြို့ကိုလေပတ်မှာနောက်ပြီးတော့ဒီအဆောက်အုံတွေစောက်တဲ့နေရာမှာလည်းအဓိကသစ်သားတွေကိုသုံးမှာသစ်သားတွေတစ်ခုနဲ့တစ်ခုအဝင်ခွင်ကြချိတ်ဆက်ပြီးတော့စောက်တဲ့ဂျပန်စောက်လို့ရည်နီးပညာကိုသုံးပြီးတော့စောက်မှလို့ပြောပါတယ
်။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောက်လျှောက်ရေးကိုရှေ့တန်းတင်တဲ့သဘောပါ။ဒါကြောင့်မော်တော်ယာဉ်တွေဆိုလို့ရှိရင်လည်းလေထုညဉ့်ညမ်းစေတဲ့ကာဗွန်တန်းငွေလုံးဝမထွက်အောင်လို့လျှက်စက်ကားတွေကိုပဲသုံးမယ်။နောက်အများသောရှင်လေးတွေကိုလည်းပြေးဆွဲပေးနေမှာတဲ့။မြို့သစ် Woven City ကိုဒန်မတ်နိုင်ငံကကဘာကျော်ဘီသူကဘျာခ်အင်ဂန်စ်ကဒီဇိုင်းဆွဲစောက်ပေးမှာပါ။သူ့ရဲ့ဒီဘျာခ်အင်ဂန်စ် Group ဘီသူကအဖွဲ့ဆိုရင်Google ကုမ္ပဏီရုံးတော်တော်များများနဲ့နယူးယောက်မြို့က World Trade Center တည်ကြီးဖြစ်တဲ့ Two World Trade Center ကြီးအပါအဝင်ကမ္ဘာတဝန်းအထင်ကြီးအဆောက်အဦတွေကိုဒီဇိုင်းဆွဲဖန်တီးပေးခဲ့တာကိုသားညုံရ
။အရှိန်ကောင်းနေတဲ့နည်းပညာသစ်တွေနဲ့ဒီမနာလိုချင်စရာပတ်ဝန်းကျင်မျိုးဖြစ်မဲ့မြို့သစ်ကြီးတခုကိုဖန်တီးခွင့်ရတဲ့အခွင့်အရေးကသူ့အတွက်လည်းသိတ်ကိုထူးကြတယ်တဲ့။ဒီကနေ့ခေတ်မှာမြို့တွေကိုကြည့်လို့ရှိရင်မော်တော်ကားတွေကမြို့ကိုပုံဖော်နေတယ်လို့ဖြစ်တယ်။ဒါကြောင့်မလို့မြို့သစ်မှာတော့အသေးချာအစီအစဉ်ချပြီးတော့လမ်းတွေကိုပုံဖော်ဒီဇိုင်းဆွဲထားတယ်။လမ်းမျိုးစာ၃မျိုးခွဲထားမယ်လို့ဘိသူကဗျက်ကပြောတယ်ဗ
ျ The first type is the faster transportation and every vehicle is autonomous with zero emissions and street trees create the necessary distinction between people and vehicles The second type
ထမလမ်းမျိုးစာကမော်တော်ယာဉ်တွေပဲသွားနိုင်မယ်လမ်းမျိုးပါမောင်းမြင်မဲ့ယာဉ်ကနေကာဗွန်တန်းငွေလုံးဝမထွက်တဲ့ကားမျိုးတွေသွားနိုင်မယ်လမ်းမျိုးပါလူသွားလမ်းနဲ့ကားလမ်းတွေကိုလည်းတစ်ပင်နေနဲ့ခွဲထားမှာပါဒုတိယလမ်းမျိုးစာကတော့ခြေချင်းလျှောက်သူတွေ အနည်းရင်တွေပဲသွားလာလို့ရမယ်မျိုးပြလမ်းမျိုးဖြစ်ပါတယ်တတိယလမ်းမျိုးစားကြရင်တော့လူသားလမ်းပဲပါတယ်ပန်းချံကြီးဖြစ်မှာပါမျိုးရဲတနေရာကနေတနေရာကိုခြေချင်းလျှောက်သွားနိုင်အောင်လမ်းနေနဲ့ဆက်ထားမဲ့ပန်းချံကြီးပါ
Toyota ကားကုမ္ပဏီရဲ့ခေတ်ရှည်ပြေမျိုးသစ်မှာမောင်းသူမဲ့ရင်လေးတွေကိုလည်းနေရာအနှံ့မြင့်တွေ့ရဖို့ရှိတဲ့ကိုသားညုံရ2018ခုနှစ်ထဲက Toyota မိတ်ဆက်ထားတဲ့ e-Ballet ဆိုတဲ့ရင်လေးတွေလေလုံးဝရင်မောင်းမပါတဲ့လျှက်စစ်ကားလေးတွေအသုံးပြုတဲ့ပုံစံပေါ်မှာမူတည်ပြီးတော့ကားအမျိုးအစားအချီးအသေးဖြစ်သွားမှပုံစံကတော့ဘိန်းတက်ထားတဲ့ကုန်တက်တာလေးတွေနဲ့တူတယ်
။အဲ့ဒီရင်မောင်းမပါတဲ့လျှက်စစ်ကားလေးတွေကိုပုံစံမျိုးစုံအသုံးပြုနိုင်အောင်လုပ်ထားမှာ Bus ကားအနည်းနဲ့လည်းတုံးလို့ရတယ်ကုန်တင်ကားလိုလည်းတုံးလို့ရတယ်ဈေးဆိုင်တွေစားတောက်ဆိုင်တွေလိုလည်းတုံးလို့ရပါတယ်ရွေလျားဆေးကန်းလိုလည်းတုံးရင်တုံးနိုင်မယ်ဝန်ဆောင်မှုပေးတဲ့အပေါ်မှာမူတည်ပြီးတော့ကားရွေအကြီးအသေးဖြစ်တာပဲကွာမယ်မဆွေမမွေ
ရင်မောင်းမပါလျှက်စစ်တန်းအားနဲ့မောင်းရတဲ့ဒီနီးမျိုးစုံဝန်ဆောင်မှုပေးနိုင်ရင်မဲ့ရင်မျိုးကိုအနာဂတ်မှာတွင်တွင်ကြဲကြဲတုံးလာကြဖို့အတွက်တိုယိုတာကရည်မှန်းထားတာပါဒါကြောင့်လဲသူတို့ရဲ့အနာဂတ်မျိုးသစ်မှာ e-ballet ကားလေးတွေကိုစမ်းသပ်တဲ့အနေနဲ့တုံးမယ်ဆိုတာကြိုတင်ခန့်မှန်းလို့ရနိုင်တယ်ကိုသားညုံဦးရ
2021မှာစဆောင်မဲ့ Toyota ရဲ့ဒီမျိုးသစ်ကတိတ်ကိုခစ်ရှိပြီးနေလို့စိတ်ကွင်းဆန်နေဆိုတာ Toyota ကြီးကဲ Akio Kurain ကလည်းသဘောပေါက်တယ်။ဒါပေမဲ့တေချာရာကတော့မြို့မှနေမဲ့သူတွေရဲ့ကျန်းမာပျော်ရွှင်ရေးကိုအဓိကဦးစားပေးတည်ဆောက်မဲ့ဒီမျိုးသစ်စီမံကိန်းက Toyota ကုမ္ပဏီတစ်ခုတည်းအတွက်တည်းမဟုတ်ဘဲနဲ့လူတိုင်းအတွက်အကျိုးရှိမဲ့စီမံကိန်းဖြစ်တယ်လို့ပြောသွားတယ်ဗျ
။အနာဂတ်နည်းပညာတွေကိုတီထွင်ဖန်တီးမဲ့မြို့သစ် Woven City ကို၈နှစ်စဆောက်ပြီးတော့၅နှစ်အတွင်းမှာလူစားနေနိုင်မယ်လို့တော့ပြောတာပဲ။နည်းပညာသစ်တွေပေါ်ရင်ပေါ်လာသလိုဆက်ဖန်နည်းနေမဲ့မျိုးဖြစ်လို့ဘယ်တော့မှပြီးမဲ့မျိုးမဟုတ်ဘူးလို့လဲဆိုရဲဒီမျိုးမှာလူ2000လောက်စနေနိုင်မယ်ဆိုတော့ဘလို့လူမျိုးတွေနေနိုင်မှာလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းတယ်။နောက်ဒီမျိုးသစ်မှာနေနိုင်ဖို့ဘလောက်ကုန်ကြမှာလဲဆိုတာကလည်းလူတွေသိကျင်နေကြပါတယ်။မျိုးကစတော့မဆောက်ရသေးတော့အိမ်တိမ်ဈေးဘလောက်ရှိမလဲဆိုတာပြောလို့တော့မရသေးဘူး။ဒါပေမဲ့ Toyota Company တာဝန်ရှိသူတယောက်ကတော့ Toyota ကားတွေလိုပဲလူတိုင်းတက်နိုင်တဲ့ဈေးမျိုးဖြစ်ပါလိမ့်မယ်လို့ပြောပါတယ်ရှင်။
မဆုမြတ်မွန်တင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်။ကြာသာပတင်းနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။သမ္မတတော်ရဲ့ထောက်ကိုတရားဆွဲဆိုထားတဲ့အမှုအထက်လွှတ်တော်မှကြားနာစစ်ဆေးတဲ့အခါအောက်လွှတ်တော်ကိုစားတရားလိုဖြစ်ဆောင်ရကြမဲ့သူတွေကိုအောက်လွတ်တော်ဥက္ကဋ္ဌအနန္စီဘလူစီကရွေးချယ်ထားသူ9ဦးကိုအောက်လွတ်တော်မှာမနေ့ဗုဒ္ဓနေ့ကမဲခွဲအတည်ပြုလိုက်ပါပြီ။ဒါနဲ့တပါးထဲမှာပဲသမ္မတပေါ်တင်ထားတဲ့ဆွေးချက်တစ်ခုကိုလည်းအထက်လွတ်တော်ကိုပို့လိုက်ပြီးဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအမေရိကန်တရုတ်ကုန်သွယ်အငြင်းပွားမှုကိုဖြေရှင်းမဲ့ကုန်သွယ်ရေးကဏ္ဍဦးသဘောတူညီချက်တရားကိုတရုတ်ဒုတိယဝန်ကြီးချုပ်လျူဟေးနဲ့အတူဗုဒ္ဓနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။သမ္မတထရန့်ကဒီတဲ့ကြီးမားတဲ့ကုန်သွယ်ရေးသဘောတူညီချက်မရှိနိုင်တော့ပါဘူးလို့ပြောသလိုဒီသဘောတူညီချက်ဟာကမ္ဘာတစ်လွှာငြိမ်းချမ်းရေးတင်ငိမှုတွေစီကိုဥတည်သွားလိမ့်မယ်လို့လည်းဟောကိန်းထုတ်လိုက်ပါတယ်။ရုရှားနိုင်ငံမှာဝန်ကြီးချုပ်ဒီမီထရီမက်ဒက်ဒက်ဖ်ဟာသူ့ရဲ့ဝန်ကြီးအဖွဲ့နှုတ်ထွက်လာကိုတရားဝင်တင်သွင်းလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကရုရှားပါလီမန်ကိုပို့ပြီးအင်အားကောင်းစင်မဲ့အခြေခံဥပဒေဆိုင်ရာပြည်ရင်ပြောင်းလဲချက်တွေကိုအစုပြုပြီးနောက်သိမ့်မကြခင်မှာအခုလိုဝန်ကြီးအဖွဲ့နှုတ်ထွက်လာကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရဟင်ဂျာဒုက္ခသည်တွေကိုသဘောနဲ့ကိုဘေးကင်းလုံခြုံစွာနေရပြန်ပြီးရေရှည်ရတည်နိုင်မဲ့အခြေအနေတွေဖြစ်လာအောင်မြန်မာဘက်ကဖန်တီးပေးရေး ICRC နိုင်ငံကကြက်ရှင်ဤအဖွဲ့အနေနဲ့မြန်မာနိုင်ငံနဲ့လက်တွဲဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကဗုဒ္ဓနေ့မှာတိုက်တွန်းပြောကြားလိုက်ကြောင်းဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ရဟင်ဂျာပြည်ပခါကိုမြန်မာဘက်ကဖန်တီးတာဖြစ်တဲ့အတွက်ဒီပြဿနာရဲ့အဖြေကိုလည်းမြန်မာဘက်ကပဲရှာဖွေလုပ်ဆောင်ရမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးကပြောပါတယ်ခင်ဗျာ။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ကပြပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darius Smith ပါရှင်။ကြာသပတင်းနေ့နေနဲ့ King VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ဒီအစီအစဉ်ကိုနနက်၈နာရီကနေ၉နာရီမှလဲလှိုင်းဒိုမီတာ20 25 32တို့ကနေပြန်လည်ထုတ်လွှင့်မှာပါရှင်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.